Welcome to the Voice of America in Burmese.
American Piran Sumura, Washington, D.C. Gane, VOA Nimabai season in a town, Sekune, Jola, Setaye, Ingani Yabai season ago, Nimasano Chenya, Gunayanis and IT, Lando Mida, Sekuna Sanga, Tongs and Nine Lamida, Kuzerogani, Tolin, Benavish. Tamanawa, Dinya to a Tayan Yatinu, Timpia, Tomava. American Tamra, Donald Trump, Nangan Ventia, Ubri, Somo Moshiene, Ubri, Somo Yetawan, Shit Repega, Ninya Tata, Samadamu, Annie again, and Nila, and I look in Amu Lulare, look your body.
The overall goal is we want law and order, and we want it done fairly.
Taha, Tia Ubri, Somo Ye, Tiamia Tamoshi, Kisaya, Pipare Lule, Sheta Pet, Jupin, Jangla Ye, Tamra, Mina, Patalu, the Dintaway, Minyan Chaku, Tamraga, and Piroma, the Nilaniga, Pija, Dorawa. America yet up where drink pupil, young lady, the cholo for New Jamaica, Tamra May, Digni Inganima, Tamra Trump, Lama Yeto Boxes in Tavare, Tamra Mayma, yet up where in a council son on a Jimodrigo, Abbe Chimiapo, Bomo Lusong, Doyle, Bawanley Melule, a soya, a semi Yashi Uga, Menironga, Biosu Keraba. A chin in a dimamala on Tain and Nilarine, in Adoya Mason, Tamachadrigo, Lainapo, yet up where go, Legion, Poesire, two trampole, a diga, a chet coon in a power mellow, the Maramina, but the Biro, the Nilan, the Dinza Shilin, where Mapioso Carava. Say Jamma, a pitana, the Mampo, Moise, Suene, Drillo, a jumper loyam holder, Gisarigo, going to a pitching yard at Kamuma, Lumu, Nanine, yet up when a poop bounce on my port, I don't know, let Bow and Mava. America yet up where pupin, young yellow poke, Congress, Little Malay, Pin Sinevare. American Pidam Suma, yet up with Jenjan Dadan Pansimura, yet I eat also Sana Piapori, Georgia Pine, Atlanta Muma, Shemilani Vare, Minnesota Pinema, Lume Muda, George Floyd, Jero Pansizin, Tayson Kiabitomaja, Piker Yabangabe, Nota Lume Muda, Rashad Brook, Yega, the Nanapilu, Tayson Kirajan, Sana Piapori, Shemilaraba, Luto Madushia, Luto Sound Pinpema, the Nilaniga, Luto Town Josue Kajabare, Sanapia Boyguro, Diamia Damushi, Downsu Lo Shajare, NAACP Bawin, Bidu, Huni Lo Shamu Periga, Sisin Kerava, Yasu Musaya, Diasi, Jupin, Pian Lamuri Lopo, Luto Madrigo, Downsu Kajadalu, Georgia Pinema Piki, the Nemate, Yuka Puri, May People, Janjara, Piki Pirena, Mesana, Bimusaya, Kisaya, Jupin, Pian Layuba, Sanapia the Riga, Downsu Kajara Pipare. American Piran Suma, coronavirus, Boso, Ziakan, and known as Sabi Kusanidelu, Jamai Yashi, Dominiaga, the deep in the Malay, the Murana, do the Marugaro, Kayoga, Sozon, Chene, Lumia, Tavilo, American Pidurigo, Pioni, Javare, Joga, Kusamuri, Jasin, Tavilo, let them not Tramga, Imperial Mamanidonga, the Intabrigo, Pioso, Kevare, America, COVID 19, Yoga, Pinet, Durine, they sold the rich Jasin, Labemele, the Chopinerima, Bokusamu, Mita, Lanivare, Luye, Nessa Gudan Shire, Texas Pinega, Ajison Pite, Houston Yoma Suile, COVID 19 Lunari, Sanchin Tula Nivare, Damna Tramgaro, Texas Pinem Yapega, Oklahoma Yuma, Lame Sininijayin, Burmazon Meswe Siumbe Jimabo Sisin Tabare, Dine Jamae Dawon Shitu Regaro, Boku Samu Jasin Dore Chin Yama, Meswe Siumbe Lucy Chine Jabare. American John Hopkins Tagdoye Sitanya, Manit Dinin Lani Tisuye, American Coronavirus Bojang Tisun Suzuba, the Tain Tatang Chotane, Bogu Kanaduga, Nitama Tatanjo Shinivare. Few American Dian Yunjayi Mopin, Tonsacha Sabiro Tawan Yukere, Amanda Benene, Duria Nunjayi Mu, Sandy Sagawararu, Manit Dinin Lani Gajatuga Nutra Tobare. Dionangaye, Aborigo Viu Ega, Wara Pianchinere, Supi, Tamra, Impiroga, Suswe, Piosu Tare Bomale, Gagwe, Piosu Kebare. America Azoya, Taupane Lula Zoya, Dinere, Viu Ea, Miki, and Poesi Pide, USAG, Emia, Gepi, a thick Kayare, Michael Beck, and Ine, Viu Ea, Gamsa Mogo, Dukuran, Huiche, Kaapai, Quenchirajau, Akulu, Notoyara Balu, Viu E Wananigo, Hita, Pipula, Nosesama, Piotavare. Tamra Donald Trump, Soya appointed Dima Mum Pitchin at Doy, through Nayawi and Notresago, a thick Akayare, Michael Bexigo, Bibu Kerava. Kawatuanoma, Yong Jimuya Tarevio, Ye Gisong, Sampide, Lula de Yeti Chago, Liza, Lainavame, Supi, Ludoma, Michael Beck, Janjin, Kerajang, a Piangle, Ripila Mam Hopulu, Lepiovare. Vio E Tata Yashin Uno Tatorebo, Aluto, Nangan Chaya, Gomti Okta, Iliad Angaga, Jenya Chetopian, Piosu Yamaro, Vio Eha, Maja Diking Asalu, Tamna Tramnem Hamiduye, Dimata, Tonata Kangaya Jaune, USEGM Mosan Yashite, Beck and Inele, Vio E at the name Media Lula Quentra Yeti, Pidago Mulin Jan Popia Tavale.
Vio E Mary ိတ်တန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ31 kHz 9833ညတိုင်းဒိုမီတာ32 kHz 9303ညတိုင်းဒိုမီတာ51 kHz 9885တို့ဖြင့်စနေတနင်္ဂနွေမှာဟိုင်းလိုက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်မင်္ဂလာပါရှင်ကျမများတစ်ဆင့်အောင်ပါသတင်းတွေကိုဆက်လက်ပြီးတော့ကြီးညာပြီးသွားပါမယ်ရှင်မြောက်ကိုရီးယားကပြီးခဲ့တဲ့သတင်းပတ်ထဲချင်းချောက်ပြောဆိုထားတဲ့အတိုင်းတောင်ကိုရီးယားနိုင်ငံနဲ့နေဆက်မှရှိတဲ့နှစ်နိုင်ငံဆက်ဆံရေးရုံကိုဖောက်ခွဲဖျက်ဆီးလိုက်ပါတယ်။ဒီကနေ့မနေ့3နာရီလောက်ကနေဆက်နားမှာပောက်ကွဲတန်ချရပြီးတော့မိဂိုရီတွေ့ရတဲ့လူတောင်ကိုရီးယားသတင်းတွေမှာဖော်ပြတာပါ။အဲ့ဒီနောက်မကြာခင်မှာနှစ်နိုင်ငံဆက်ဆံရေးရုံဖောက်ခွဲဖျက်ဆီးခံရကြောင်းတောင်ကိုရီးယားဘက်ကအတည်ပြုပါတယ်။အထက်လေးတဲ့ပါရုံအဆောက်အုံတစ်ခုလုံးကိုဖျက်ဆီးလိုက်ကြောင်းမြောက်ကိုရီးယားနိုင်ငံပိုင်းသတင်းတွေကလည်းနောက်ပိုင်းမှာဖော်ပြပါတယ်။ဇန်နဝါရီလနှောင်းပိုင်းကိုရိုနာဗိုင်းရပ်စ်တိုက်ကူးဆက်တဲ့အချိန်ကလေးကတောင်ကိုရီးယားဝန်ထမ်းတွေနေဆက်နှစ်နိုင်ငံဆက်ဆံရေးရုံးမှာမရှိပါဘူး။2018ကလေးကတိစောက်ထားတဲ့ဒီရုံးကိုဖျက်ဆီးပစ်ဖို့ပြီးခဲ့တဲ့အပတ်ထဲမှာမြောက်ကိုရီးယားကအကြိမ်ကြိမ်ချင်းချောက်ခဲ့ပါတယ်။မြောက်ကိုရီးယားကထွက်ပြေးလွတ်မြောက်ခဲ့တဲ့တက်ကြွလှုပ်ရှားသူတွေဟာနေဆက်ကနေမိုးပြံပူပေါင်းတွေအသုံးပြုပြီးတော့မြောက်ကိုရီးယားကိုဆန့်ကျင်တဲ့စာရင်းနဲ့တခြားပစ္စည်းတွေပြစ်လွတ်နေတဲ့အပေါ်တောင်ကိုရီးယားအစိုးရကထိထိရောက်ရောက်မတားဆီးနိုင်ခဲ့တဲ့အတွက်မြောက်ကိုရီးယားဘက်ကဒေါသထွက်နေခဲ့တာပါ။အရင်ကလည်းစီးပွားရေးနဲ့တခြားလိုက်လျောမှုတွေရဖို့အတွက်နိုင်ငံဆက်ဆံရေးတင်းမာတဲ့အခြေအနေရောက်အောင်မြောက်ကိုရီးယားကလှုပ်ဆောင်ခဲ့တာမျိုးတွေရှိပါတယ်။လက်တလုံးမှာတော့တောင်ကိုရီးယားကနိုင်ငံခြားဆက်ဆံရေးတိုးမြင့်တည်ဆောက်ဖို့ပြင်းထန်တဲ့ဆန္ဒမပြတဲ့အတွက်မြောက်ကိုရီးယားကမခံရနိုင်ဖြစ်နေတာပါ။မြောက်ကိုရီးယားကအမေရိကန်နဲ့ရပ်တန့်နေတဲ့နျူကလ িয়ার ဆွေးနွေးပွဲကိုပြန်ဆနိုင်ဖို့ဖိအားပေးတဲ့အနေနဲ့တောင်ကိုရီးယားကိုအခုလိုချိန်ချောက်နေတယ်လို့သုံးသပ်သူတွေကထင်မြင်ယူဆကြပါတယ်ရှင်။တရရရတူချထားပြီးတော့သတင်းပတ်အတော်ကြားတင်းမာနေတဲ့တရုတ်နဲ့အိန္ဒိယနှစ်နိုင်ငံနေဆက်မှာနှစ်ဖက်တည်းတွေကြားခိုက်ရန်ဖြစ်ပွားတာကနေအိန္ဒိယစစ်သား၃ဦးသေဆုံးခဲ့တယ်လို့အိန္ဒိယစစ်တပ်ကဒီကနေ့ပြောပါတယ်။မိုင်ပေါင်း2200ကျော်ရှိတဲ့နှစ်နိုင်ငံနေဆက်မှာနှစ်ဖက်တပ်သားတွေကြားမှာမကြာခဏထိတိုက်ရင်ဆိုင်တာတွေရှိခဲ့ပြီးပေမဲ့အခုလိုအသက်သေဆုံးမှုမျိုးမရှိတာဆယ်စုနှစ်တော်ကြာပြီဖြစ်ပါတယ်။မနေ့ကနှစ်ဖက်အကြာခိုက်ရန်ဖြစ်ပွားခဲ့ပေမဲ့ပြစ်ခတ်မှုတစ်စုံတစ်ရာမရှိခဲ့ကြောင်းနဲ့အိန္ဒိယဘက်ကအရာရှိတဦးနဲ့စစ်သား2ဦးသေဆုံးခဲ့ပြီးတင်းမာမှုလျှော့ချဖို့နှစ်နိုင်ငံအစ်စ်မြင့်အရာရှိတွေတွေ့ဆုံဆွေးနွေးနေကြောင်းအိန္ဒိယစစ်တပ်ပြောခွင့်ရကကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။တိုက်ခိုက်မှုနဲ့ပတ်သက်လို့ဒီကနေ့အင်္ဂါနေ့မှာပဲတရုတ်နိုင်ငံကအတည်ပြုကြေညာခဲ့ပြီးအိန္ဒိယစစ်သားတွေကနေဆက်ကိုနှစ်ကြိမ်ကျော်ဖြတ်ပြီးတရုတ်စစ်သားတွေကိုရန်စတိုက်ခိုက်ခဲ့တဲ့အတွက်နှစ်ဖက်စိုးရိမ်ပွဲထိခိုက်မှုတွေရှိခဲ့တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရဆာလီဂျန်ကပြောပါတယ်။နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နှစ်နိုင်ငံကထောင်ထဲချီတဲ့နှစ်ဖက်နှင်းဆက်တပ်ဖွဲ့တွေကြားမှာပြီးခဲ့တဲ့နေ့လကလေးကခိုက်ရန်ဖြစ်ပွားမှုတွေပေါ်ပေါက်နေတာပါ။အခုအခင်းဖြစ်ပွားတဲ့နေရာဟာတိဘက်ဒေသမြေနဲ့ချင်းဆိုင်ဂယ်ဝမ်တောင်ကြားဒေသမှာဖြစ်တယ်လို့အိန္ဒိယစစ်တပ်ကပြောပါတယ်ရှင်။ဥရောပသမဂ္ဂ EU အဖွဲ့ဝင်နိုင်ငံတွေကလာတဲ့ခီးသွွားဧည့်သည်တွေကိုပြန်ဝင်ရောက်ခွင့်ပေးဖို့ဥရောပနိုင်ငံအတော်များများကနေဆက်တွေဖွင့်ပေးနေတဲ့အချိန်မှာပဲကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့လုံးဝကင်းလွတ်တဲ့နေရာမရှိဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ဒီကြောင့်ကသွားလာမှုဘေးကင်းလုံခြုံရေးနဲ့ပတ်သက်ပြီးတော့သတင်းတောက်တွေရဲ့မေးမြန်းချက်ကိုဖြေကြားတာမှဗိုင်းရပ်စ် NDA လုံးဝလွတ်ကင်းတဲ့နေရာမရှိကြောင်းနဲ့ခီးသွွားလာလို့ကြုံတွေ့ရမယ့်ကူးစက်မှုအနေနဲ့ကိုအနေဆုံးဖြစ်အောင်လျှော့ချဖို့ကြိုးစားရမှာဖြစ်ကြောင်းWHO ရဲ့အရေးပေါ်အစီအစဉ်ဌာနအကြီးအကဲဒေါက်တာမိုက်ကယ်ရိုင်ယန်ကမနေ့ကပြောခဲ့ပါတယ် WHO ညွှန်ကြားမှုချုပ်ဒေါက်တာတက်ဒရုစ်အက်ဒနမ်ဂေဘရီဆစ်ကလည်းယောဂကူးစက်မှုကိုထိန်းချုပ်ထားနိုင်မှုရတဲ့နိုင်ငံတွေမှာကူးစက်မှုတွေတဖန်ဖြစ်ပေါ်နေတဲ့အန္တရာယ်ကိုလည်းသတိပေးလိုက်ပါတယ
် Last week China reported a new cluster of cases in BeijingAfter more than 50 days without a case in that city.
ဒီနိုင်ငံဘေကျင်းမြို့မှာရပ90ကျော်ဗိုင်းရပ်စ်ကူးစက်မှုမရှိခဲ့ပေမဲ့အခုတခါကူးစက်မှု100ကျော်ရှိလာခဲ့ကြောင်းနဲ့ကူးစက်ပုံကြောင်းရင်းကိုစစ်ဆေးနေဆဲဖြစ်ကြောင်းပြောသွားတာပါ။ပြီးခဲ့တဲ့နှစ်ပတ်အတွင်းမှာကမ္ဘာ့ကျန်းမာရေးကိုရိုနာဗိုင်းရပ်စ်ကူးစက်မှုနေ့စဉ်3000ကျော်ရှိတာကြောင့်ယောဂထိန်းချုပ်ထားနိုင်မှုရတဲ့နိုင်ငံတွေအနေနဲ့ယောဂဒုတိယကျင်းဖြစ်ပွားမဲ့အန္တရာယ်ကိုသတိထားဖို့လိုတယ်လို့လည်း WHO အကြီးအကဲကပြောပါတယ်။တောင်အာရှနိုင်ငံတွေနဲ့ပါကစ္စတန်နိုင်ငံမှာလူချင်းခက်ခွာခွာနေတဲ့စီးကပ်တွေကိုမလိုက်နိုင်ရင်ဇွန်လအကုန်လောက်မှာလက်ရှိကူးစက်မှုနှုန်းထက်နှစ်ဆပိုပြီးတော့များသွားနိုင်တယ်လို့ကြွမ်းကျင်သူတွေကပြောပါရဲ့ရှင်။ ဥရောပသမဂ္ဂနိုင်ငံတချို့က EU ခီးသွားတွေအတွက်နေဆက်တွေကိုပြန်ပြီးတော့ဖွင့်ပေးနေတဲ့အချိန်မှာပဲတရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်တကြောပြန်ကူးစက်သူ20ကျော်အတည်ပြုထားပါတယ်။အခုလက်ရှိတစ်ကမ္ဘာလုံးအတိုင်းအတာနဲ့ကူးစက်သူ8သန်းကျော်နဲ့သေဆုံးသူက4,300ကျော်ရှိပါတယ်။တရုတ်နိုင်ငံမှာဒီကနေ့အတွက်ပိုကူးစက်သူဟာ28ယောက်ရှိပါတယ်။ကူးစက်မှုအသစ်တွေကလက်ကားဈေးကြီးတစ်ခုနဲ့ဆက်ဆက်နေပြီးတော့အဲ့ဒီနေရာတဝိုက်အသွားအလာတွေပိတ်ထားပါတယ်။ပိုကင်းစင်သွားကြောင်းပြီးခဲ့တဲ့ဘက်ကကြေညာခဲ့တဲ့နယူးဇီလန်နိုင်ငံမှာတလနီးပါးကူးစက်သူမရှိခဲ့ဘဲနဲ့ဒီကနေ့မှာဗြိတိန်ကပြန်လာတဲ့သူ2ယောက်မှာရောဂါကူးစက်နေရကိုတွေ့ခဲ့တဲ့အတွက်အစိုးရကသူတို့နဲ့ထိတွေ့ခဲ့တဲ့ခွင်ဆက်တွေကိုရှာနေပါတယ်။အိန္ဒိယမှာကူးစက်သူစုစုပေါင်း3,300ကျော်ရှိပါတယ်။မြန်မာနိုင်ငံမှာဇွန်လ15ရက်နေ့အတွက်ဓာတ်ခွဲနမူနာ2,090ခုကိုစစ်ဆေးခဲ့ရမှာကိုဗစ် -19 အတည်ပြုလူနာသေမတွေ့ရှိတဲ့အကြောင်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကဒီကနေ့မနေ့ပိုင်းထုတ်ပြန်ကြေညာခဲ့တဲ့အတွက်သေဆုံးသူ6ဦးအပါအဝင်ကူးစက်သူစုစုပေါင်း262ယောက်ရှိပါတယ်ရှင်တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းအတွင်းနောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီရှင်
။လာမယ့်2020ရွေးကောက်ပွဲမှာ NLD ပါတီဟာပြီးခဲ့တဲ့ရွေးကောက်ပွဲလောက်အနိုင်မရနိုင်ပေမဲ့လည်းအစိုးရဖွဲ့နိုင်လောက်တဲ့အထိနိုင်မယ်လို့ယူဆတဲ့အကြောင်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်တဘာပတိအဖွဲ့ဝင်ဦးဝင်းထိန်ကပြောပါတယ်။ပါတီအကြီးအကဲဖြစ်သူနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရွေးကောက်ပွဲဝင်မွေးဆိုတာကိုတော့ပါတီခေါင်းဆောင်ဝိုင်းကအတိအကျမပြောသေးပါဘူးဒီအကြောင်းတွေကိုကျမစုစုကတင်ဆက်ပေးသွားမှာပါအာဏာရပါတီ NLD ဟာပြီးခဲ့တဲ့2015ရွေးကောက်ပွဲတုန်းက80ရာခိုင်နှုန်းနဲ့အနိုင်ရရှိခဲ့ပြီးအခုလာမယ့်2020ရွေးကောက်ပွဲမှာလည်း NLD သာဆက်လက်အနိုင်ရရှိသွားမယ်လို့ပါတီရဲ့သဘာပတိဖြစ်သူဦးဝင်းထိန်က VOA ကိုပြောပါတယ
် NLD စီးနေတဲ့အချိန်ကအချိန်ကောင်းနေဆုံးပဲဖြစ်တယ်2020ရွေးကောက်ပွဲမှာ NLD နိုင်လိမ့်မယ်လို့ကျွန်တော်ခန့်မှန်းမိပါတယ်။2015တုန်းကကျွန်တော်80ခန်းလုံးနိုင်တယ်။သို့တော့ဒီတစ်ခါတော့80ခန်းလုံးနိုင်ဖို့ကတော်တော်မလွယ်တဲ့အကြောင်းကပါလဲဆိုရင်ကျွန်တော်တို့ပြီးခဲ့တဲ့လွှတ်တော်မှာပါဝင်ခဲ့တဲ့ NLD 96ရဲ့ချုပ်ရင်းချက်တွေပေါ့။အဲတော့နိုင်တော့နိုင်မယ်သို့တော်လည်း2015တုန်းကနိုင်တော့80ခန်းလုံးနီးပါးနိုင်ဖို့ဆိုတာမလွယ်ဘူး။နိုင်ခြင်းချက်ကုတ်ချဲလို့ရမှာ။သို့တော့အစိုးရဖွဲ့နိုင်လောက်တဲ့အထိတော့နိုင်မယ်လို့ကျွန်တော်မှန်းဆပါတယ
်။ပါတီခေါင်းဆောင်ဒေါက်ဆန်းစုကြည်ရဲ့နိုင်ငံတကာတရားရုံး ICJ မှာဦးဆောင်ခဲ့တာအပါအဝင်အခုလိုကိုဗစ်ကာလမှာကဏ္ဍအသီးသီးကပုံကူတွေနဲ့တွဲဆုံဆွေးနွေးတဲ့ကိစ္စတွေကြောင့်လူလူရဲ့ယုံကြည်အားကိုးမှုပိုရလာလို့အခုလာမယ့်ရွေးကောက်ပွဲမှာလည်း NLD နိုင်မယ်လို့ခန့်မှန်းထားကြောင်းသူကဆိုပါတယ်။ဘိုဟိုအောင်နိုင်ရေးအဖွဲ့ကနေကိုစလေလောင်းတွေကိုစစ်စစ်ရွေးချယ်ခဲ့တဲ့2015ရုံးကကျင်းသုံးခဲ့တဲ့မှုကိုခုတစ်ခေါက်မှမသုံးတော့ပေမြို့နယ်တိုင်းနဲ့ပြည်နယ်အစစ်စစ်ကြောဖြတ်ပြီးမှသာဗဟုကိုရောက်မဲ့ကိုစလေလောင်းစစ်စစ်တဲ့မူကိုဒီတစ်ခေါက်မှပြောင်းလဲထားတယ်လို့သူကပြောပါတယ်။အာဏာရပါတီအနေနဲ့ပါတီကိုစလေလောင်းစစ်စစ်ရွေးချယ်တဲ့နေရာမှာခွဲခြားမှုမရှိတသားတည်းဖြစ်ဖို့လိုတယ်လို့နိုင်ငံရေးသုံးသပ်သူဒေါက်တာရံမျိုးသိန်းကအခုလိုပြောထားပါတယ်
။လက်ရှိအခြေအနေမှာလည်းပဲဒီကိုစလေလောင်းရွေးချယ်မှုနဲ့ပတ်သက်ပြီးတော့ဒီပါတီတွေအစီအစဉ်နဲ့လှုပ်ဆောင်နေတဲ့အခါကျတော့ပြင်ပမှာပေါ့လေတရင်ထုတ်ပြန်တာမျိုးတွေမတွေ့ရတဲ့ခါကြတော့ဒီ2015တဲ့ပို့ပြီးတော့စီးစနစ်ကြတယ်ပို့ပြီးအားကောင်းတယ်ပို့ပြီးတာလွန်တယ်လို့သုံးသပ်ဖို့တော့ခက်အောင်မယ်လို့ထင်တယ်အဲဒါတော့လည်းပဲဒီ2020ရွေးကောက်ပွဲမတိုင်ခင်မှာတော့ကိုယ်စလဲလောင်းတွေကိုကျွေးပန်းရင်သားမခွဲကြဘဲနဲ့ထိထိရောက်ရောက်ခြေခြေပြင်းပြင်းရွေးချယ်တင်မြောက်နိုင်ဖို့ကမဖြစ်မနေလိုအပ်နေတယ်လို့မြင်ပါတယ်
NLD ပါတီတွင်လူလူယုံကြည်မှုအများဆုံးရထားတဲ့ဒေါအောင်ဆန်းစုကြည်ကော်မှုမဲဆန္ဒနယ်မှာဝင်ရောက်ရှင်ပြိုင်မလားဆိုတာနဲ့ပတ်သက်ပြီးတော့ပါတီတွင်ပြောရေးဆိုခွင့်ရှိသူတွေလည်းအတိအကျမသိသေးဘူးလို့ဆိုပါတယ
်ပထမအဆင့်ကမြို့နယ်ကပြီးတာနဲ့သူကဟိုတိုင်းကိုတက်မှာသူကနော်တိုင်းကနေမှတခါတက်စီးစစ်ပြီးတော့မှဘ ഹു ရောက်မှာဗျအဲ့ဒါကြောင့်ကျွန်တော်တို့ဒီဘ ഹു အနေနဲ့ဒါကိုမသိနိုင်သေးဘူးဗျ
ဒါကတော့ NLD ပြန်ကြားရေးကော်မတီအတွင်းရေးမှူးမုံရွာဦးအောင်ရှင်ပြောသွားတာပါနိုင်ငံတော်သမ္မတဦးဝင်းမြင့်ကတော့2012-2015ရွေးကောက်ပွဲတုန်းကလို့အခု2020ရွေးကောက်ပွဲမှာလည်းတာဝန်မျိုးနယ်ကနေဝင်ရောက်ရှင်ပြိုင်မှုအတွက်အမည်စည်းရင်းပေးထားတယ်လို့ဆိုပါတယ်ကော်မှုမျိုးနယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဖြစ်သူဦးအေးသိန်းကတော့အတိုင်ပင်ခံပုဂ္ဂိုလ်အမည်စည်းရင်းတင်မတင်ဆိုတာနဲ့ပတ်သက်ပြီ
းအဲ့ပါတီရင်းကိစ္စတွေကိုဦးလူပြောဖို့မရှိဘူးအဲ့ကြောင့်ဟိုလည်းနဲ့တည်းကြီးခံပြီးပါနော်ကွန်ပျူတာထွက်မှအတီးဖြစ်မှဆိုတော့လေဘာလို့ပြောတဲ့ခါမှလည်းအဲမမယွင်းယွင်းနေတွေ့ရဖြစ်မကောင်းဘူးဘာကြောင့်မလို့ကွန်ပျူတာထွက်ကလေးနည်းနည်းဆောင်းရပါတော့
ပါတီတဘာပတိဖြစ်သူဦးဝင်းထိန်ကတော့အတိုင်ပင်ခံရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မလားဆိုတာကိုအခုလိုပြောသွားပါတယ် ဒီနိုင်ငံမှာတော့တာမင်ငါပုဂ္ဂိုလ်နဲ့ပတ်သက်လို့ကိုမှုမှာရုပ်ကပွဲဝင်မလားမဝင်မလားဘူးဆိုတာတော့ကျွန်တော်တို့ပြောလို့မဖြစ်နိုင်တဲ့ကိစ္စအကတစ်ချက်နောက်တစ်ချက်ဥပဒေကြောင့်ရကြည့်မယ်ဆိုရင်နိုင်ငံတော်တာမင်ငါပုဂ္ဂိုလ်ဆိုတဲ့ယာရုဟာတော်တော်ကိုယ်စားဖြစ်မှာလုခွင့်ရှိမှာလားမလုရှိရုပ်ခွင့်မရှိဘူးလားတော်တော်ကိုယ်စားမဟုတ်လေကျွန်တော်ခွင့်ရှိလားဆိုတဲ့ဥပဒ ီကိုယ်စားလှယ်စီးရင်ကိုစွန်လာကုန်မသားဘို့ဟုကော်မတီကတည်ရမယ်လို့ဆိုပါတယ်။ကျမစုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ။
ကဘာကယောဂါကြောင့်ထိခိုက်မှုကြီးကြီးမားမားရှိခဲ့တဲ့အသေးစားအလက်စားလုပ်ငန်းတွေအတွက်ဒုတိယအဆင့်အနေနဲ့မြန်မာငွေ64ဘီလီယံခန့်နဲ့ချင်းငွေချပေးသွားဖို့အစိုးရကစီစဉ်ထားတာကိုကျွန်မမိခါကစူးစီးတင်ပြပေးသွားပါမယ်။ကဘေးအလွန်စီးပွားရေးကုစားမှုအစီအစဉ်အနေနဲ့ကိုဗစ် -19 တုံ့ပြန်ရေးရန်ပုံငွေရထားကထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့ချင်းငွေတွေချပေးတာတွေရှိနေပြီးဒီချင်းငွေထောက်ပံ့တဲ့အစီအစဉ်ဟာမြန်မာအစိုးရရဲ့ကိုဗစ် -19စီးပွားရေးကုစားမှုအစီအစဉ်ကြီးရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါတယ်။အဲ့ဒီအစီအစဉ်အတွက်မြန်မာအစိုးရကကျပ်ငွေဘီလီယံ100ကျော်ရထားပြီးဒီထက်လည်းပိုမိုသုံးဆွဲသွားဖို့ကြင်ဆင်နေချိန်မှာပဲအခုတခါမှာဂျပန်နိုင်ငံအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီကနေ2015ခုနှစ်ကစတင်ခဲ့တဲ့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေရဲ့ငွေကြေးဘဏ္ဍာဖွံ့ဖြိုးတိုးတက်ရေးစီမံကိန်းကိုပြန်လည်ပြင်ဆင်ကူညီထောက်ပံ့ဖို့စီစဉ်လှုပ်ဆောင်တာပဲဖြစ်ပါတယ်။ဂျိုက်ကာရဲ့ချင်းငွေတက်မှတ်ချက်အရဆိုရင်လုပ်ငန်းတွေအနေနဲ့အာမခံပစ္စည်းထားရှိရမှာဖြစ်ပြီးအဲ့ဒီပစ္စည်းအပေါ်မှာမူတည်ပြီးတော့ချင်းငွေထုတ်ပေးသွားမှာဖြစ်ပါတယ်။အတိုးနှုန်းဟာ 5.5 ကိုင်နှုန်းကနေ 10 ကိုင်နှုန်းဖြစ်ကချင်းငွေတက်တန်းကတော့3နှစ်ကနေ5နှစ်ထိရှိရလို့ဆိုပါတယ်။မြန်မာကျပ်ငွေ64ဘီလီယံရထားတဲ့ဒီအစီအစဉ်မှာလုပ်ငန်းတွေအနေနဲ့အများဆုံးကျပ်တန်း300ထိချေနိုင်မယ်လို့ဖော်ပြထားပါတယ်။ဒီလုပ်ငန်းစီစဉ်တွေနဲ့ပတ်သက်လို့ UMSCCI အထွေထွေတွဲပတ်အတွင်းရေးမှူးဦးဝေဝင်းကတော့
ငကူတော့ကျွန်တော်တို့ကဟိုတကြိမ်ချီးပြီးွားရင်ထပ်ပြီးတော့ချီးလို့မရတော့ဘူးပေါ့နော်ဒါပေမဲ့အခု program မှာကျတော့သူကငကူကတကြိမ်ချီးထားပြီးတာဖြစ်ပေမဲ့လေတကယ်လို့အဲ့လုပ်ငန်းကတကယ်ခုနပြောလို့ထိခိုက်နေတာမျိုးရှိတယ်အလားအလာလေဟိုဒါပေမဲ့ထိခိုက်နေတာမျိုးရှိမယ်မကြခင်မှာပြန်ပြီးတော့အလားအလာလေကောင်းလာနိုင်တယ်ပြန်ဆက်နိုင်တဲ့အခြေအနေရှိတယ်ဆိုရင်အဲ့လုပ်ငန်းတွေကိုသူထပ်ချီးမယ်ဆိုတဲ့သဘောမျိုးလေးတွေရှိတယ်ပေါ့နော်
အစိုးရအနေနဲ့ပထမအဆင့်ချင်းငွေထုတ်ချေးခဲ့ရမှာလုပ်ငန်းကြီးတွေသာအများစုရခဲ့ပြီးအသေးစားနဲ့အလက်စားလုပ်ငန်းအများစုကချင်းငွေမရဘူးလို့ဝေဖန်တာတွေထွက်ပေါ်နေခဲ့ပါတယ်။တချို့သောလုပ်ငန်းတွေအတွက်ကအစိုးရချထားတဲ့စီးနင်းစည်းကမ်းတွေကကန့်သတ်ချက်တွေဖြစ်နေတာတွေလည်းရှိတာမို့ချင်းငွေရဖို့အခက်အခဲတွေရှိနေတယ်လို့ပြောကြပါတယ်။ချင်းငွေရဖို့အခက်အခဲတွေရှိနေတဲ့လုပ်ငန်းရှင်တွေထဲမှာနည်းပညာနယ်ပယ်မှာထူးကျွန်အောင်မြင်တဲ့အမျိုးသမီးလေးဖြစ်မြန်မာနိုင်ငံမှာကမ္ဘာကအသိမှတ်ပြုထားတဲ့ကမ္ဘာအမြင့်ဆုံး Digital T-Twin ဖန်တီးမှုထူးကျွန်စုရထားသူ360ပညာရေးအထောက်အကူပြုလုပ်ငန်းရဲ့ CEO အမှုဆောင်အရာရှိချုပ်စွန်ဦးတီထွင်လုပ်ငန်းရှင်တဦးဖြစ်တဲ့မလလဝင်းလေးပါဝင်နေပါတယ
် Criteria တွေကနည်းနည်းဟိုနည်းပညာကုမ္ပဏီသဘောတရားကိုနားလည်တဲ့ Criteria တွေနဲ့မဟုတ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကအောင်မဝင်ဘူး criteria တွေရှိလို့ရပါတယ်စံနှုန်းတွေရှိလို့ရတယ်စံနှုန်းတွေကဖြစ်စနစ်ကိုတော့ထင်ဟပ်ဖို့လိုတာပေါ့နော်ဖြစ်စနစ်ကိုထင်ဟပ်ဖို့အတွက်လည်းဒီလိုမျိုးဟိုစီးဝိုင်းထဲမှာရှိနေတဲ့လူတွေကဖြစ်ကိုနားလည်တဲ့လူတွေပုံများဖို့လိုတယ်သူတို့ကိုလည်းရေးရဲတင်းတင်းသိရရမယ်ပေါ့နော်စနစ်ကိုထင်ဟပ်ဖြစ်စနစ်ကိုထင်ဟပ်တဲ့စံနှုန်းတွေဝင်ပါလာအောင်ဆိုလို့ရှိရင် comedy ရဲ့ criteria တွေမှာပါလာအောင်သူလုပ်ပြီးစနစ်လုပ်ပြီးရမောပို့ပြီးတော့အစ30ကြာအစ20ကြိုးစားမယ်ကာလမှာဟိုခရီးကြီးရလွဲနေအဲ့လိုမျိုးတော့ဟို exception to the rule ဆိုတာလည်းမရှိဘူးဒါပေမဲ့ရှိတော့ရှိရဲ့အဲ့ဒါကဟိုအချင်းချင်းချီရှူရှောက်ရှောက်တဲ့ရှိမှရှိသွားတယ်ပေါ့ကျွန်တော်တို့လိုမျိုးဘောင်းမွင်တဲ့ဟာတွေကိုပေးဖို့ခါကျတော့ exception to the rule မရှိဖြစ်နေ
အသေးစားလက်စားဖွံ့ဖြိုးတိုးတက်ဖို့အကြံပေးအနေနဲ့လှုပ်ဆောင်နေသူလည်းဖြစ် SMEBI စီးပွားရေးသင်တန်းကျောင်းတစ်ခုကိုတူတောင်ထားသူလည်းဖြစ်တဲ့ဦးစိုးဟိန်ကတော့ကယောကစိုးကြီးကအချိန်ဘလောက်ယူသွားမလဲဆိုတာသိဖို့ခက်ခဲနေစေဒီအချိန်မှာစီးပွားရေးလုပ်ငန်းတွေရှင်သန်နိုင်ဖို့ဆိုရင်တေချာတိကျတဲ့အချက်လက်တွေနဲ့ငွေကြေးထောက်ပံ့နိုင်ဖို့လိုအပ်တယ်လို့သုံးသပ်ပါတယ
်။ရေနာ business plan ကိုဖြစ်နိုင်ချေရှိတာပေါ့နော်ဖြစ်နိုင်ချေရှိတဲ့လက်ရှိ run နိုင်တဲ့ business တွေကိုရှင်းလို့အမှန်တကယ်ဖြစ်နေတဲ့စီးပွားရေးလုပ်ငန်းတွေကိုချပေးရင်ပိုကောင်းလာမယ
်။
ဒါပေမဲ့အဲ့ဒီဟာကိုချပေးဖို့လို့အတွက်ကစစ်ဆေးမဲ့အဖွဲ့အစည်းတည်းရဲ့လိုအပ်တယ်ပေါ့နော်။အဲ့ဒါလေးတစ်ချက်ကလိုအပ်ချက်လေးရှိတယ်။သူတို့ကသူကတကယ်စီးပွားရေးလုပ်နေတာလဲ။အဲတကယ်ဟို on paper မှာပဲတကယ်လုပ်နေတာလား။အဲ့ဒီမှာလုပ်တာလားဆိုတော့အောင်တေချာတိဖို့လိုတယ်။ဒ
ဒါကြောင့် MSME SME ကိုနာမည်သုံးပြီးတော့လှုပ်ရှားနေတဲ့လူတွေအများကြီးရှိတယ်
။မြန်မာနိုင်ငံမှာအသေးစားအလက်စားလုပ်ငန်းတွေဟာတနိုင်ငံလုံးရဲ့စီးပွားရေးလုပ်ငန်းအလုံးပေါင်းရဲ့69ရာခိုင်နှုန်းရှိပြီးစီးပွားရေးကဏ္ဍတစ်ခုလုံးအတွက်ရေးပါတဲ့လုပ်ငန်းစုတစ်စုလည်းဖြစ်ပါရဲ့ရှင်။ကျွန်မမိခါပါရန်ကုန်ကနေတင်ပြပို့ထားတာဖြစ်ပါတယ်
။မလေးရှားနိုင်ငံ COVID-19 ရေးပေါ်ကာလမှာပိတ်မိနေတဲ့မြန်မာနိုင်ငံသား150နီးပါးကိုဂျွန်လ18ရက်နေ့မှာကယ်ဆယ်ရေးလေယာဉ်နဲ့အခမဲ့ပြန်ပို့ပေးမဲ့တဲ့င်းကိုတင်ဆက်ပေးပါမယ်။ကျမအေးပါပါ။မလေးရှားနိုင်ငံအတွင်းမှာတောလာလှုပ်ရှားမှုကန့်သတ်ထိန်းချုပ်ရေးအမိတ် MCO ထုတ်ပြန်ထားတဲ့အချိန်အတွင်းပြိမိနေတဲ့မြန်မာနိုင်ငံသားတွေကအလဲဗီဇာနဲ့လာသူတွေ၊အလုပ်ဗီဇာတက်တန်းကုန်ဆုံးသူတွေ၊ကျန်းမာရေးမကောင်းလို့နေရပ်ပြန်ဖို့အတွက်တရားဝင်လာဝကမှာစည်ရင်ပေးသွင်းထားသူတွေကိုရွေးချယ်ပြီးနေရပ်ပြန်ပို့ပေးမှာပါ။ဒီအစီအစဉ်ဟာမလေးရှားအစိုးရနဲ့ကွာလာလပူမြို့ကမြန်မာတန်ယုံတို့ပူးပေါင်းဆောင်ရွက်ချက်ဖြစ်ပြီးဒါဟာ COVID-19 ရေးပေါ်ကာလအတွင်းမှာမြန်မာနိုင်ငံသားတွေကိုပြန်ပို့တဲ့တတိယမြောက်ကယ်ဆယ်ရေးလေယာဉ်ဖြစ်ကြောင်းမလေးရှားနိုင်ငံမြန်မာတန်ယုံကအလုသမားတန်ရာရှိဦးအောင်စောမင်းကပြောပြပါတယ်
။တတိယလေယာဉ်ကတော့အလုသမားတွေနဲ့အလဲဗီဇာတွေနဲ့ပြိမိနေတဲ့သူတွေပဲပါပါတယ်။145ယောက်ပါ။တရားမဝင်မပါသေးပါဘူးမှာ။ပြေးစရာမလိုပါဘူးအလကားပါဟုတ်။ဟုတ်ဒီခေါက်ကဒီမာလင်ဒိုအဲလိုင်းနဲ့ဒီမလေးရှားဘက်ကနေအလိုမိပြီးတော့အစီအစဉ်ပြီးတော့ကြွားလိုက်တာမလေးရှားဘက်ကလည်းမြန်မာပြည်ဘက်ကိုဗောလန်တီးယားဖြစ်နေအဲ့အဖွဲ့ဟိုတွားပို့ဖို့ရှိတယ်အဲ့ရတဲ့ညှိပြီးကမှဟိုတန်ယုံနဲ့ညှိပြီးကမှအဲ့လိုပြန်လို့ရအောင်အစီအစဉ်ပြလိုက်တာ
ဒါအပြင် COVID-19 ရေးပေါ်ကာလမှာတရားမဝင်ခိုးဝင်မှုတွေနဲ့ဖမ်းဆီးခံရသူတွေလည်းရှိနေပါတယ်။ဖမ်းမိထားတဲ့မြန်မာနိုင်ငံသားတွေကတော့မလေးရှားနိုင်ငံရဲ့ထိန်းသိမ်းရေးစခန်း12ခုမှာရှိနေကြတာပါ။သူတို့တွေကလူ3000ထက်မနည်းကိုလည်းမလေးရှားအစိုးရကကုန်ကြစိတ်မလိုတဲ့အစီအစဉ်နဲ့ပြန်ပို့ပေးမှာဖြစ်တယ်လို့လည်းမလေးရှားနိုင်ငံလူမှုရေးအသင်းဥက္ကဋ္ဌဦးဆန်းဝင်းကလည်းအခုလိုပြောပြပါဗျ။
ကျွန်တော်ကြားတဲ့သတင်းကဒီကနေ့မလေးရှားအစိုးရအဖို့စီပေါ်ပါရဲ့။သူတို့ပြဿနာတွေတော့မြန်မာပြည်ကိုတောင်းပန်ပြဿနာတွေရှိတယ်။ပြန်ခါလီသွားမယ်နာပြန်လို့ဒီကံခေါ်လာမယ်အဲ့တော့ပြန်ပြီးတော့အခုစီသွားတင်းဒီရောကမကူးတောင်ပြန်ကန့်လေကိုရှင်းထုတ်လိုက်တဲ့ပုံစံပေါ်မှာ
ထိန်းသိမ်းရေးစခန်းကမြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့မြန်မာတန်ယုံဘက်ကလည်းထိန်းသိမ်းရေးစခန်းတွေကိုတွားပြီးမြန်မာနိုင်ငံသားတွေဟုတ်မဟုတ်စီစစ်မှုတွေလုပ်ခဲ့ပြီးနေရပြန်နိုင်ရေးအစီအစဉ်တွေစတင်လှုပ်ဆောင်နေပြီလို့လည်းမြန်မာလူသမားတန်ရာရှိဦးအောင်စောမင်းကပြောပြပါတယ
်ဒါပေမဲ့ကန့်နေမှရှိနေတဲ့ဒီ3000ကျော်ပေါ့နော်အဲ့ဒီ3000ကျော်ကတော့ပြန်ပို့ဖို့တော့စီစဉ်နေတယ်
ဟုတ်
ကဲ့မြန်မာနိုင်ငံသားဟုတ်မဟုတ်တန်ယုံကလည်းတွားရောက်ပြီးတော့ဆီစစ်နေကြပါတယ်အခုတော့3000လောက်ကတော့ကျွန်တော်ထင်တော့နောက်လပတ်ဝန်းကျင်လောက်တော့ဖြစ်လိမ့်မယ်လို့ထင်တယ်ဒါပေမဲ့အဲ့ဒါကတော့ဟိုအဲ့ဒါလည်းမလေးရှားအစိုးရစီစဉ်မှာဆိုတော့လောလောဆယ်တော့ဟိုရက်အတိကျတော့ပြောလို့မရသေးဘူးပေါ့နော်အခုလောလောဆယ်တော့မြန်မာနိုင်ငံသားမှန် CI ထုတ်ပေးဖို့ဟိုလုပ်ဖို့တို့ဟိုတွားရောက်ပြီးတော့ဆီစစ်နေကြတယ
်ဟုတ်ကဲ့
တန်ယုံကလည
်း COVID-19 ရေးပေါ်ကာလမှာထိတ်သိမ်းရေးစခန်းတွေကမြန်မာနိုင်ငံသား400နီးပါးကိုလည်းမလေးရှားအစိုးရကမလေးရှားလေရင်လိုင်းနဲ့ပဲအခမဲ့ပြန်ပို့ပေးခဲ့ပါတယ်ဒီထဲမှာနေရက်ပြန်တဲ့ကအနည်းငယ်ကတော့မြန်မာနိုင်ငံကိုပြန်ရောက်ချိန်ကျမှ COVID-19 ကပ်ရောဂါပိုးတွေ့ရှိသူတွေလည်းပါဝင်နေတာပါမလေးရှားအစိုးရကတော့ဒီကာလမှာထိတ်သိမ်းရေးစခန်းတွေကလူတွေကိုလည်းလူစုလူဝေးမဖြစ်အောင်ရှင်းလင်းပြီးနေရက်ပြန်ပို့နေတယ်လို့တရားမဝင်နိုင်ငံသားတွေကိုကျန်းမာရေးစစ်ဆေးမှုတွေခတ်တာကြောင့်အလို့ရှင်တွေကတရားမဝင်အလို့သမားတွေကိုခန့်နာမျိုးမဖြစ်အောင်ဖမ်းဆီးအရေးယူနေတာတွေလည်းလုပ်နေတာပါဒီအတွက်မလေးရှားရောက်မြန်မာနိုင်ငံသားသိန်းကနက်လောက်ဟာလည်းနေထိုင်ရက်တည်ရေးခက်ခဲလာနေပါတယ်ကျမမအေးမှထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
မြန်မာနိုင်ငံတွင်အိမ်အကူလုပ်သားတွေကိုအိမ်တွင်အကြမ်းဖက်မှုအမျက်ထုတ်မှုတည်င်းတွေဒီနှစ်ပိုင်းမှာတော်တော်လေးတွေ့လာရပါတယ်။ဒါကြောင့်အိမ်အကူလုပ်သားတွေရဲ့အခွင့်အရေးကိုဥပဒေအရတိတိကျကျအကာအကွယ်ပေးနိုင်ဖို့လွှတ်တော်ပိုင်းကစူးစမ်းနေပါတယ်။ဒီအကြောင်းကျွန်မအိမ်တနာထွန်းကစုံစမ်းမေးမြန်းထားပါတယ်။ဒီကနေ့ဇွန်လ16ရက်နေ့ဟာနိုင်ငံတကာအိမ်အကူလုပ်သားများနေ့လို့သတ်မှတ်ထားတာပါ။အိမ်အကူလုပ်သားတွေကိုအကာအကွယ်ပေးနိုင်ဖို့နိုင်ငံတကာအလုပ်သမားအဖွဲ့ချုပ် ILO ကဥပဒေပြဋ္ဌာန်းနိုင်ခဲ့တာကိုညှိညွှန်းပါတယ်။မြန်မာနိုင်ငံမှာတော့အိမ်အကူလုပ်သားတွေအတွက်ဥပဒေအကြအကာအကွယ်မပေးနိုင်သေးတာကြောင့်အိမ်အကူလုပ်သားတွေအကြမ်းဖက်ခံရတာအမျက်ထုတ်ခံရတာတွေဖြစ်နေတော့ပါအလို့ရှင်တွေအနေနဲ့လုပ်သမားအခွင့်အရေးနဲ့ပတ်သက်ပြီးသိရှိမှုအားနည်းနေတာကြောင့်ဖြစ်တယ်လို့မြန်မာချင်းမြန်မာကအမှုဆောင်ဒါရိုက်တာဦးအောင်မျိုးမင်းကပြောပါတယ်မြန်မာနိုင်ငံရဲ့အလို့သမားဥပဒေထဲမှာအလို့သမားတွေအတွက်အကာအကွယ်ပေးမှုတွေအများကြီးရှိနေပေမဲ့အိမ်အကူအလို့တွေရဲ့သဘောတဘာဝအရာကြီးအခွင့်အရေးတွေကိုရယူနိုင်ဖို့ခက်ခဲနေတယ်လို့ဦးအောင်မျိုးမင်းကဆိုပါတယ်လက်ရှိအိမ်အကူအလုပ်သမားတွေနဲ့ပတ်သက်ပြီးကာကွယ်ပေးနိုင်တဲ့ဥပဒေကြမ်းတစ်ခုလွှတ်တော်မှာရေးဆွဲအတည်ပြုနိုင်ဖို့ကြိုးပမ်းနေပါတယ်။ဒီဥပဒေကအိမ်အကူအလုပ်သားတွေအပေါ်ဘယ်လောက်ထိကာကွယ်ပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့ဦးအောင်မျိုးမင်းကအခုလိုသုံးသပ်ပါတယ်။
အဲ့တော့ကျွန်တော်တို့မှာဘယ်လိုမျိုးဖြစ်လဲဆိုရင်တော့ဥပဒေကရှိတယ်။ဒါပေမဲ့ဥပဒေကခံစားခွင့်မရှိဘူး။
နောက်တစ်ခုကဒီဥပဒေကိုကျွန်တော်တို့ကဟိုအိမ်ခုလုပ်သားတွေလည်းကျွန်တော်တို့မသိတလို့အိမ်ရှင်တွေကလည်းဒါကိုသိပြီးမသိကြအောင်အဲ့တကယ်လို့များဒီဥပဒေပေါ်လာရင်ကျွန်တော်တောက်ထက်ထပ်ပြီးတော့ဒီဘုတ်ကိစ္စကဒီဥပဒေကိုပါဝင်ပတ်သက်တဲ့အိမ်ခုတွေရောအိမ်ရှင်တွေရောကျွန်တော်ကအလောက်ကင်ရှာပွေရေးအေဂျင်စီရောအားလုံးကနေကျွန်တော်တို့သဘောပေါက်ပြီးတော့ကျင့်သုံးမှုအတွက်ရှိမယ်နောက်တစ်ခါလှုပ်ထုပ်လုပ်နည်းရဒါတွေကိုကျွန်တော်တို့ဟိုတည်တည်ဆာစောင့်ကြနေတဲ့လှုပ်ထုပ်လုပ်နည်းအဲ့ဒါလည်းအရေးကြီးပါတယ်ခင်ဗျအဲ့တော့ဥပဒေပေါ်လာရင်မျိုးဖြစ်မှာမဟုတ်ဘူးပူပေါင်းပါဝင်မှုရယ်ဒါကိုစောင့်ကြမှုအပိုင်းရန်နီယာပိုင်းဒီမှာဆက်ပြီးရှိဖို့လိုအပ်ပါတယ
်အဲ့အခုအလုံသမားဥပဒေချမ်းကိုမူချမ်းအနေနဲ့ရည်ဆွဲထားပြီးအမျိုးသားလှတော်လူဝင်မှုကြီးကြပ်ရေးနဲ့ပြည်တွင်းပြည်ပအလုံသမားဆိုင်ရာကော်မတီကအတည်ပြုပြီးတော့အမျိုးသားလှတော်ဥက္ကဋ္ဌကိုတင်ပြထားတယ်လို့ကော်မတီအဖွဲ့ဝင်ဒေါက်တာခင်မကြီးကပြောပါတယ်ဒီဥပဒေကအိမ်အကူအလုပ်သမားတွေအတွက်ဘယ်လောက်ထိအကာအကွယ်ပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့ဒေါက်တာခင်မာကြီးကအခုလိုပြောပြပါဗျ။အ
သက်နည်းဆုံးတော့ကျွန်တော်တို့လေခုထွန်းအိမ်အကူအလုပ်သမားတွေမှာထိခိုက်အနာတရဖြစ်အောင်နှိမ့်ဆက်ခံရတာတွေရှိတယ်။အဲတော့ဥပဒေရှိတဲ့အခါကျတော့ဒီလောကနဲ့ပတ်သက်ပြီးတော့ဖြစ်ဖြစ်ဖိတ်ပိုင်းဆရာ၊ရုပ်ပိုင်းဆရာနှိမ့်ဆက်ညှဉ်းပန်းမှုတွေပေါ့နော်။ဒါတွေခဏခဏတွေ့နေရတယ်။အိမ်အကူအလုပ်သမားတွေမှာအောက်ကြီးပေးမဲ့ဟိုဥပဒေမရှိဘူးပေါ့နော်။ရှိတဲ့ခါကျတော့သူတို့မှသူတို့ရဲ့လိုအပ်ပုံမှာကောင်းမှုဖြန့်တာတွေရောခုနလိုမျိုးမြန်မာနှိမ့်ဆက်တဲ့ဟာတွေရောဒါတွေတော့ကျွန်တော်တို့ကအပြေဝမဟုတ်တော့မှဒါကဲနှုန်းတော်တော်များများနောက်ပြီးတော့ဟိုစိုးဝါးဝါခွေရီချိုးဖောက်ထားတဲ့ဟာတွေတော့ကျွန်တော်တို့စာဝင်ပေးနိုင်တယ်လို့ယူဆပါတယ်ကျွန်တော်တို့ကတော့ဒီကူလုံသမားဥပဒေချမ်းကိုမြန်မြန်ဒီပြုချင်တယ်အတီးပြုပြီးတော့မှကျွန်တော်တို့ရဲ့ဒီအိမ်ကူလုံသမားတွေကျခွင့်ရေးဒီမြန်မာနှိမ့်ဆက်ခံရတဲ့ဟာဒီအခွင့်အရေးစိုးဖောက်ခံရတဲ့ဒါတွေကိုကျွန်တော်တို့မြန်မြန်အကာအကွယ်ပေးချင်ပါတယ်ဒါတွေဟိုဒီလိုရောပြီးပါတော့ပေါ့နော်အလုပ်သမားတွေကိုကာဝယ်ပေးချင်ပါလေချက
်ပြီးခဲ့တဲ့ဇွန်လ၈ရက်နေ့ကပဲမြန်မာနိုင်ငံဟာအပြည်ပြည်ဆိုင်ရာအလုပ်သမားအဖွဲ့ချုပ် ILO ကပြဋ္ဌာန်းထားတဲ့အလုပ်လုပ်နိုင်တဲ့အနိုင်ဆုံးအသက်ကန့်သတ်မှုနဲ့သက်ဆိုင်တဲ့သဘောတူညီချက်အမှတ်138ကိုလက်မှတ်ရေးထိုးခဲ့ပါတယ်ဒီအထက်မှာအလုပ်လုပ်နိုင်စွမ်းရှိသည့်ကလေးအသက်သည်၁၄နှစ်အောက်မငယ်စရာဆိုတဲ့အချက်ပါဝင်ပါတယ်အဆိုအဝါဆုံးအလုပ်သမားလှုပ်အားစေခိုင်းမှုနဲ့ပတ်သက်တဲ့ ILO ရဲ့သဘောတူညီချက်အမှတ်182ကိုလည်း2013ခုနှစ်ကလက်မှတ်ရေးထိုးထားခဲ့ပါတယ်ဒါပေမဲ့လည်းအိမ်အကူလုပ်သားတွေကိုအကာအကွယ်ပေးဖို့ ILO သဘောတူညီချက်189ကိုတော့မြန်မာအနေနဲ့လက်မှတ်ရေးထိုးထားခြင်းမရှိသေးပါဘူးရှင်။ကျွန်မအိမ်တနာထွန်းမှရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်
။ဆောင်969ခုနှစ်တုန်းကရှမ်းပြည်နယ်တောင်ပိုင်းဒေသခံရွာသား50ကျော်အစုလတ်တပ်ခံရတဲ့နေ့ကိုဆွဲပြုတ်ပြီးတော့အခုဇွန်လ16ရက်နေ့ကိုရှမ်းမြို့သားလူခွေးနေ့ဖြစ်ရှမ်းပြည်နယ်တွင်းကဖွဲ့စည်းတွေကနေသတ်မှတ်ကြေညာတဲ့သတင်းပြောပြပါမယ်။ကျွန်တော်နိုင်ကွင်းအိမ်ပါရှမ်းနိုင်ငံရေးပါတီတွေနဲ့ရှမ်းလက်နက်ကန်အဖွဲ့တွေပူးပေါင်းဖွဲ့စည်းထားတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီကနေဒီကနေ့ဇွန်လ16ရက်နေ့ကိုရှမ်းမြို့သားလူခွေးရင်းနေ့ဖြစ်သတ်မှတ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့သလိုရှမ်းစစ်ပြည်ဒုက္ခသည်တွေရဲ့ကနေ့ကြုံရတဲ့ခက်ခဲတွေကိုလည်းထောက်ပြပြောဆိုခဲ့ပါတယ်။လူခွေးရေးချိုးဖောက်ခံရတဲ့ရှမ်းပြည်နယ်ကရှမ်းမြို့သားတွေအတွက်ရည်စူးပြီးရှမ်းမြို့သားလူခွေးရင်းနေ့ဖြစ်သတ်မှတ်တာဖြစ်တယ်လို့ရှမ်းပြည်ညီညွတ်ရေးကော်မတီပြောခွင့်ရဆိုင်းလာကပြောပါတယ်။
လူခွေးရေဆုံးဆုံးခဲ့ရတဲ့ကျွန်တော်ရှမ်းမြို့သားတွေကိုဂုဏ်ပြုတဲ့အနေနဲ့သတ်မှတ်ရခြင်းဖြစ်တယ်။ရေရင်းကတော့တမန်ချဲ့ရဲ့သူတွေတပ်ပြီးမပေါ်ပေါက်ဖို့ရယ်တရားမျှတမှုပေါ်ရင်းနဲ့ဒီချင်းချင်းချင်းတိဆောက်နိုင်ရေးဒါတွေအတွက်ကိုရည်ရွယ်ပြီးတော့မှကျွန်တော်ဒီလိုနေရင်းရှိတယ်ဆိုလို့ရှိရင်တော့ဒီကျူးလွန်ခါနဲ့လူတွေတပ်ပြီးကျူးလွန်မခါရအောင်ကျူးလွန်ခဲ့တဲ့ပုဂ္ဂိုလ်တွေကိုလည်းပဲအပြစ်ရှိရင်ရှိတယ်လို့ဝန်ချတောင်းပန်တာမျိုးကျန်တဲ့စင်ကြားပေးတာမျိုးလုပ်နိုင်အောင်ရည်ရွယ်ပြီးတော့မှဒီအရေးနည်းဆိုတာကိုကျွန်တော်သတ်မှတ်ရခြင်းဖြစ်ပါ
လက်ရှိရှမ်းပြည်နယ်အတွင်းမှာမြန်မာစစ်တပ်နဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေကြားစစ်ရေးပဋိပက္ခမငြင်းသေးသလိုဒေသခံရွာသားတွေလူခွေးရေးချိုးဖောက်ခံရဆဲလို့ဆိုင်းလာကဆိုပါတယ
်လူခွေးရေးချိုးဖောက်ခံရမှုကတော့ရှမ်းပြည်နယ်အနှံ့မှာလက်ရှိတော့ဖြစ်နေသေးပေါ့နော်အထူးသဖြင့်တော့လက်နက်ကန်ပဋိပက္ခပေါ်များတဲ့ရှမ်းပြည်နယ်မြောက်ပိုင်းပေါ့နော်အဲဒီမှာဖြစ်နေတယ်နောက်ကချင်ပြည်နယ်ရှမ်းပြည်နယ်အဆက်မှာလည်းဒီကိစ္စတွေဒီနေ့ဖြစ်မငြင်းသေးပါဘူ
းရှမ်းမြို့သားလူခွေးရေးနေ့ဖြစ်တတ်မှတ်တဲ့ဇွန်လ16ရက်နေ့ဟာ1998ခုနှစ်ကဂွန်ဟိမ်းမြို့နယ်မှာရွာသား59ဦးတပ်ဖြတ်ခံရတဲ့နေ့ကိုဆွဲပြုတ်ပြီးတတ်မှတ်ခဲ့ပါတယ်ကိုဟင်းမြို့နယ်တွင်အမျိုးသားရောမျိုးသမီးများပြားအသက်ခံရတဲ့ဖြစ်စဉ်ကိုထိုင်းမြန်မာနယ်စပ်ဂုံးကျော်ရှမ်းဒုက္ခသည်စခန်းတာဝန်ခံဆိုင်းလင်းကအခုလိုပြောပါတယ
်လူကတဲ့23နှစ်လောက်ပါနိုင်ငံရဲ့အဲဟိုကိုဟင်းမြို့နယ်တွေကလေစိုက်ခေါင်ဆိုတဲ့အရွာပါပေါ့နော်အရွာတူတူခရီးရောဖြတ်လိဖြတ်ဆိုတာရှိတာတော့ဖြတ်လိဖြတ်ကာလမှာဒီရွာကျန်နေသူတို့မောက်ထုတ်တော့ပေါ့မောက်တော့သူကကလေးမ50ခန့်ရတယ်သူတို့ရဲ့ဒီရိတ်ခါတော့ပြန်မယူတာပေါ့ဗျာသူနဲ့တက်တယ်တက်တော့ပါပြန်သူတော့အဲ့မှာသူတို့အကုန်လုံးတပ်လိုက်တာပေါ့ပစ်တက်လိုက်တာပေါ့လေ
မြန်မာစစ်တပ်နဲ့ရှမ်းလက်နက်ကန်ဖွဲ့တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ချမ်းရွာသားများပြားဟာထိုင်းမြန်မာနယ်စပ်တစ်လျှောက်မှာရှိတဲ့ဒုက္ခသည်စခန်း6ခုမှာစစ်ဘေးတိမ်းရှောင်နေရဆဲရှိပါတယ် luego wan lue sang sik lue lan lue tai lian kaung mu meng kong jor sa de doukha de sakan ni ma kho lu ni de doukha de 6000 kha nangan ga ku nyi pe phwe ka ni rik kha phya lai da jao a khat joun ni ya de lu kong jor shan doukha de sakan ta won kan sign link ga set pyo ba de
TBC ya do phet da ga jor le cha da wi kong jor do thai ni ma chi de ku yi do shan ke na do cha ne ga de 6000 ma shan ke wan nga ku chi de a da de a lo do ဒီရက်သက်တာကြာပြီအဲနိုင်ရှင်ရဲ့အပြည့်အစုံရှင်တော့6000နီးပါးရှိတယ်ဗောကုန်းကျော်ပြည့်မြတ်ဆိုင်တခြားရှန်ကက်မြတ်ပို့ပြီးတော့အထိနာတာဗောဒီလက်ရှိတဲ့ပတ်ဝန်းကျင်မှာအဲဓမ္မတွေကစစ်သွင်းနေပြီးဆိုင်တာမျိုးအမှောင်ဒီစားလောက်ကြတာဗောဒါပေမဲ့အခုကိုဗစ်ကာလကြတော့လည်းအလုပ်ကပို့ပြီးတော့ဟိုကန့်တက်ဖြစ်သွားတော့နော်တချို့ရွာတွေဆိုပြီးတော့ဒေသမှာအရင်လူပေးမှုဆိုအမျိုးတင်းကြတာလည်းအလ
တဲ့စကန်နေထိုင်သူတွေကတော့လေယာဉ်နဲ့ခြံငန်းလုကန်နေရပြီးကိုဗစ် -19 ရောဂါကာလတွင်အလုပ်လုပ်ဖို့ခက်သွေ့နေတယ်လို့ဆိုင်းလင်းကပြောတာပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်ကြောင်မဲတီပေါ်နတ်ဆန်မူဆယ်ဒေသဘက်တွေမှာလည်းမြမတမတော်နဲ့တမ်းပလောင်တပ်ဖွဲ့ TNL နဲ့တိုက်ပွဲဖြစ်ပွားနေဆဲဖြစ်ပြီးတိုက်ပွဲစဉ်ကြောင့်ထောင်နဲ့ချီတဲ့ဒေသခံတွေစစ်ပေးသိမ်းရှောင်နေရပါတယ်။ဒီစစ်ရှောင်တွေဟာတိုက်ပွဲချင်းနေတင်းကျင်းလိုက်ရင်နေရရင်းကိုပြန်လိုက်တိုက်ပွဲဖြစ်ရင်ပြန်ပြေးလိုက်နဲ့နေမီအိတ်ချမှုမရှိသေးပါဘူး။မြန်မာတပ်မတော်အနေနဲ့ရှမ်းပြည်နယ်မှာအပြစ်ခရဆဲထားတဲ့ဆိုပေမဲ့တမ်းပလောင်တပ်ဖွဲ့ TNL နဲ့တိုက်ပွဲပြင်းထန်နေဆဲဖြစ်ပြီး RCS တောင်ပိုင်းရှမ်းပြည်တပ်မတော် SSPP မြောက်ပိုင်းရှမ်းပြည်တပ်မတော် KIA ကချင်လွတ်လပ်ရေးအဖွဲ့တွေနဲ့ရန်ပန်ရန်ခါတိုက်ပွဲဖြစ်ပွားနေဆဲဖြစ်ပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။ Georgia ပြည်နယ် Atlanta မြို့မှာတောက်ကြံကြီးကရဲရာရှိသူပြစ်ခတ်လိုက်တဲ့အတွက်လူထုသေဆုံးသွားခဲ့တာကြောင့်လူမျိုးရေးခွဲခြားမှုစတင်ရေးနဲ့ရဲတပ်ဖွဲ့ရဲ့ရဆက်မှုကိုရှုတ်ချတဲ့ဆန္ဒပြပွဲတွေထပ်တိုးပေါ်ပေါလာပါတယ်။ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးအတွက်ပါတီနီယက်ကလွှတ်တော်အမတ်တွေတောင်းဆိုနေချိန်မှာပဲအမေရိကန်ပြည်ထောင်စုနဲ့ကမ္ဘာတဝန်းမှာဆန္ဒပြပွဲတွေလည်းအချိန်မြင့်လာနေတာပါ။ VOA သတင်းတော် Game for a Buck ရဲ့သတင်းတော်ကိုတင်ပြပါမယ်။ကျွန်တော်သိမ့်ထိုင်ဦးပါ။အစင်းတဲ့စားလို့ရတဲ့စားတော့တွေရောင်းတဲ့ဆိုင်ကားအမောင်းပြည်ဝယ်လို့ရတဲ့နေရာမှာတန်းစီဆောင်ရင်ကားထဲမှာအိပ်ပျော်နေတဲ့အသက်28နှစ်အရွယ် Rachel Brooks ရဲ့ကားနာကိုတောက်ကြနေညာကရဲတွေရောက်လာခဲ့ပါတယ်။ Brooks ကအဖမ်းမခံပဲရုံးရင်းစံကဖြစ်ခဲ့တာကြောင့်အပြန်အလှန်ထိုးကျိတဲ့အထိဖြစ်ခဲ့တာပါ။ရဲရဲ့ကိုယ်ခန္ဓာပေါ်မှာပါတဲ့ဗီဒီယိုကင်မရာတွေ၊လုံခြုံရေးကင်မရာတွေနဲ့ဘေးကကြည့်တဲ့သူတွေရဲ့လက်ကင်ဖုန်းတွေနဲ့ရိုက်ထားတဲ့ဗီဒီယိုတွေအရ Brooks ကရဲရရှိသူရဲ့လူတွေကိုငြိမ်အောင်ပြစ်တဲ့အခါမှာသုံးတဲ့တေဇာလျှက်စစ်တနတ်ကိုယူပြီးထွက်ပြေးပါလေ။နောက်ဆုံးရဲရရှိသူပြစ်ခတ်ဖမ်းဆီးတဲ့အချိန် Brooks သုံသွားခဲ့ပါလေ။ Georgia ပြည်နယ် Atlanta မြို့တော်ဝင် Keisha Lance Borden ကတော့အခင်းဖြစ်ပွားခဲ့ပြီးတဲ့နောက်အခုလိုပြောဆိုပါလေ
။ While there may be debate as to whether this was an
ဒီကိစ္စမှာလူသေလောက်တဲ့အထိအားသုံးတင်သလားဆိုတာအခြေအတင်ဆွေးနွေးစရာတွေဖြစ်လာကောင်းဖြစ်လာပါလိမ့်မယ်။ရှင်တို့အနေနဲ့မလုပ်နိုင်တယ်ဆိုတာနဲ့မလုပ်တင်တယ်ဆိုတဲ့ကြားမှာကွေးကွေးပြားပြားရှိရမယ်လို့ကျွန်မအခိုင်အမာယုံကြည်ပါတယ်။လူသေးလောက်တဲ့အထိအင်အားသုံးခဲ့ရတာကိုမှန်ပါတယ်ဆိုပြီးတက်သေးပြနိုင်မယ်လို့ကျွန်မမယုံကြည်ပါဘူးရဲရရှိကိုချက်ချင်းတာဝန်ကထုတ်ပေးဖို့တောင်းဆိုထားပါတယ
်နောက်တရံမှာပဲ Brooks ကိုပြစ်ခတ်ဖမ်းဆီးခဲ့တဲ့ရဲရရှိကိုယာလူကထုတ်ပေးပြီး Atlanta ရဲတပ်ဖွဲ့အကြီးကလည်းနှုတ်ထွက်သွားပါတယ်သေဆုံးခဲ့တဲ့အတွက်ဒေါသထွက်နေတဲ့ဆန္ဒပြသူတွေအခင်းဖြစ်ပေါ်တဲ့နေရာကဆိုင်ကိုမီးရှို့ခဲ့ပါတယ်Georgia ပြည်နယ်လွတ်တော်မဟာ Stacey Abrams က ABC ရုပ်သံကိုအခုလိုပြောပါတယ
် We need reformation of how police officers do their jobs how law enforcement does its job
because what happened ရေလုံထုံးလုံးကြီးကိုကျမတို့ပြန်ပြီးတော့ပြောင်းလဲဖို့လိုပါတယ်ဥပဒေစိုးမိုးရေးအတွက်အလုပ်တော်မျိုးထမ်းဆောင်လာမှာဘယ်လိုလုပ်မလဲဆိုတာပါ Richard Brooks တည်သွားတဲ့ကိစ္စကိုကြည့်ရင် လက်ထဲမှာထိစားလျက်စစ်တနက်ပဲရှိရာကိုတည်တည်နဲ့စိတ်အနှောက်ရှက်ဖြစ်လို့ဓမ္မမဟုတ်ကြောက်စိတ်နဲ့ခြောက်ခြားပြီးတော့လူတယောက်အပေါ်မှာအင်အားအလွန်ကျွံသုံးပြီးတက်တဲ့အထိဆုံးဖြတ်ခဲ့ကြတဲ့အတွက်ပ
ါ။ဝါရှင်တန်မြို့တော်မှာတော့ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေချမ်းကိုတည်ပြုနိုင်အောင် Republican နဲ့ Democrat ပါတီကြီးနေရာစလုံးကအမတ်တွေကိုဖိအားတွေတိုးပေးနေကြပါလေ။မကြာသေးခင်ကမနီဆိုတာပြည်နယ်မနီယာပိုလစ်မြို့မှာ George Floydရဲရာရှိတွေဖမ်းထားတဲ့အချိန်သေးဆုံးသွားခဲ့ပြီးဆန္ဒပြပွဲတွေပေါ်ပေါက်နေတဲ့အချိန်မှာပဲဒီဥပဒေချမ်းကိုလွှတ်တော်မှာတင်သွင်းခဲ့တာပါ2016ခုနှစ်က Republican Party အတွင်းသဗ္ဗတလောင်းဝင်ရွေးခဲ့တဲ့ New Jersey ပြည်နယ်အုပ်ချုပ်ရေးမှူးအောင် Chris Christine ကတော့ New Jersey ပြည်နယ် Camden မြို့မှာရဲတပ်ဖွဲ့ပြုပြင်ပြောင်းလဲခဲ့တဲ့ဤကတခြားလူမှုအတိုင်းဝိုင်းတွေလိုက်လှုပ်ဆောင်တင်းတဲ့နမူနာတရက်လို့ ABC ရုပ်သံကိုခုလိုပြောပါတယ
် We got police officers out of their cars onto bicycles on foot.
ရဲရာရှိတွေကိုကားတွေဆိုင်ကယ်တွေဘောကဆင်ခိုင်းပြီးလူမှုအတိုင်းဝိုင်းနေကြခြေချင်းတော်လာခိုင်းရင်ဥပဒေစိုးမိုးရေးဘက်ကရောလူမှုရေးရှုထောင့်ကပါလူတွေနဲ့ထိတွေ့ဆက်ဆံနိုင်ပါတယ်လူမှုအတိုင်းဝိုင်းကြလူငယ်တွေအမျိုးသမီးတွေနဲ့ယုံကြည်မှုရလာအောင်ရင်းနှီးအောင်လုပ်ခိုင်းတာပါဒုတိယကတော့အခြေအနေကိုပိုဆိုးမသွားစေပဲပြည်လည်အောင်ဖြေရှင်းတဲ့ဤနဲ့တင်တန်းနေပေးပါတယ်ဒီတင်တန်းတွေရဲ့အဓိကဆောင်ဖို့ကပထမနာကျင်အောင်မလုပ်ဖို့အကြမ်းဖက်ဖြေရှင်းတာကနောက်ဆုံးမဖြစ်လို့ရွေးချယ်တဲ့လမ်းဖြစ်ဖို့ပါ
ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေချမ်းနဲ့ပတ်သက်ပြီးဝါရှင်တန်မြို့တော်မှာရှိတဲ့လွှတ်တော်အမတ်တွေကြားအချင်းချင်းဘုံသဘောတူတာတွေကိုရှာနေကြပါလေ။ဒီအချိန်မှာပဲအမေရိကန်တဝန်ပြီးခဲ့တဲ့သတင်းပတ်တွေမှာထိတ်တန့်သတင်းအဖြစ်လွှမ်းမိုးခဲ့တဲ့ဆန္ဒပြပွဲတွေကိုတုံ့ပြန်တဲ့အနေနဲ့တချို့ပြည်နယ်တွေကရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးဥပဒေတွေကိုပြည်နယ်အနေနဲ့အတည်ပြုပြဋ္ဌာန်းနေကြပြီဖြစ်ကြောင်းပါခင်ဗျာ။ကျွန်တော်သိထားယူပါ။
အခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်။လာမယ့်ဇွန်လ20ရက်စနေနေ့ဟာကမ္ဘာတစ်ဝန်းကဥယျာဉ်ဆွန့်ထွက်ပြေးနေကြရတဲ့ဒုက္ခသည်တွေကိုအထူးအမှတ်ရကြစေဖို့သတ်မှတ်ထားတဲ့ကမ္ဘာဒုက္ခသည်များနေ့ဖြစ်ပါတယ်။မြန်မာနိုင်ငံဟာလည်းပြည်တွင်းမှာရောပြည်ပမှာပါဒုက္ခသည်တွေရှိနေစေနိုင်ငံတစ်ခုဖြစ်တာမို့ကမ္ဘာဒုက္ခသည်များနေ့အထူးအစီအစဉ်တစ်ခုအနေနဲ့အခုဆွေးနွေးခန်းကိုတင်ဆက်ထားပါတယ်။ကချင်နဲ့ရှမ်းမြောက်ဒေသဘက်ကဒုက္ခသည်တွေအခြေအနေနဲ့ရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေအခြေအနေကိုဒီညအစီအစဉ်မှာနားဆင်ကြရပါပါ။ကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆန်းစွန်းဝင်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းစံတို့ပါဝင်ဆွေးနွေးထားပါတယ်ခင်ဗျာ
ဒေါက်တာကလမ်ဆန်းစွန်းနဲ့ကိုခိုင်ကောင်းစံဒီဝီဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာပထမဆုံးဆရာဆမ်စွန်းကချင်ပြည်နယ်ဘက်မှာဒုက္ခတဲ့အရေးအတွေ့ဆရာတိထားသလောက်ဘလောက်လောက်ရှိမယ်လို့ပြောနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျွန်တော်အခုဒီကချင်ပြည်နယ်ဘက်မှာဟိုကျွန်တော်ရှမ်းမြောက်ရောအပါပေါ့ကျွန်တော်ကချင်ဒေသမှာအာဒုက IDP အလုံးတသိန်းတသောင်းကျော်ရှိပါတယ
်ဟုတ်ကဲ့ဆိုတော့ဆရာကဒီကချင်နှစ်ချင်းခရီးရန်ဖွဲ့ချုပ် KBC ပေါ့နော် KBC ရဲ့ဥက္ကဋ္ဌအနေနဲ့ဒုက္ခသည်တွေကိုကူညီပေးနေတယ်ဆိုတော့ဆရာကပြောတယ်ဒုက္ခသည်အရေးအတွက်အားလုံးကိုဆရာတို့လက်လန်းမိစွာအကူအညီပေးနေနိုင်ပါလားခင်ဗျာ
အဲကျွန်တော်တို့လက်လန်းဟောပေါ့ဒီဟောပေါ့ဒီပြည့်ပြည့်စုံတော့ဟောမလုပ်ပေးနိုင်ပါဘူးဒါပေမဲ့ကျွန်တော်တို့တတ်အားတလို့ကျွန်တော်တို့ဒီ CSO တွေဗဒရီအဖွဲ့အစည်းတွေကနိုင်ငံကအကူအညီ UN INGO တွေနဲ့ဟောပူးပေါင်းပြီးမှတတ်နိုင်တလို့တော့ကျွန်တော်တို့ဒီဒုက္ခသည်တွေကိုကျွန်တော်တို့ဒီကူညီနေပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့တစ်ဆက်တည်းပဲဆရာဒီကချင်ဘက်မှာကအခုဆရာတို့ကျွန်တော်တို့အခုပြောနေတဲ့အချိန်မှာထိတွေ့တိုက်ပွဲတွေပေါ့နော်တမတော်နဲ့ကချင်ဒေသမှာရှိတဲ့လက်နက်ကိုင်အဖွဲ့တွေတိုင်းဒေသလက်နက်ကိုင်အဖွဲ့တွေနဲ့ဂျာမာထိတွေ့တိုက်ပွဲတွေကနည်းသွားပြီမဟုတ်ဘူးလားဆရာ
ဟုတ်တယ်ကျွန်တော်တို့ကချင်အထူးသဖြင့်ကချင်ပြည်နယ်မှာဆိုရင်အခုတင်းနှစ်လောက်ရှိပြီရင်းချမ်းနေတာပေါ့အတိုက်ပွဲမျိုးဖြစ်တာရှမ်းမြောက်ဘက်မှာတော့ကျွန်တော်တို့ဖြစ်နေသေးတယ်ဆိုတော့ကချင်ပြည်နယ်ဘက်မှာကျွန်တော်တို့အခုတနှစ်နီးပါးအခုဒီပြည်ပခမရှိဘူးလို့ပြောနိုင်ပါတယ
်ဟုတ်ကဲ့ဆိုတော့ပြိပခါတွေရော့သွားတယ်ပြိပခါတွေမရှိသလောက်ဖြစ်နေတဲ့ဂျားထဲမှာပဲဒီဒုက္ခသည်တွေအနေနဲ့ကသူတို့ရဲ့မူရင်းနေရာတွေသူတို့နေခဲ့တဲ့မူလဒေသကြီးရွာတွေဆိုသူတို့မပြောင်းနိုင်ကြသေးတာလားခင်ဗျာ
အခုကျွန်တော်တို့ဒီဘာသာရေးကောင်ဆောင်များအလုံးပေါင်းဝင်တဲ့ KCC အနေနဲ့ဒါကို NRPC နဲ့ရော KIO နဲ့ရောကျွန်တော်ဆွေးနွေးကြည့်မှအခုနေရပြန်ဖို့ကျွန်တော်တို့လှုပ်ဆောင်နေတဲ့အချိန်မှာဒီ COVID-19 ကပြန်လာတော့နည်းနည်းဒီတက်နေရတာပေါ့ဒါပေမဲ့ဟိုလုတ်နိုင်တဲ့နေရာကျွန်တော်တို့ဆက်လုတ်ဖို့အစီအစဉ်ရှိပါတယ်နောက်မှဒုက္ခတွေရဲ့အလုံးကလည်းမိမိနေရဒီတက်ကိုအမြန်ဆုံးပြန်ချင်တဲ့သူတွေပဲဖြစ်နေကြပါပြီလို့ပြောချင်ပါတယ
်ဟုတ်ကဲ့ခင်ဗျာဆိုတော့ကျွန်တော်အခုကိုခိုင်ကောင်းဆန်ဖက်တစ်ချက်လှည့်ပါမယ်ကိုခိုင်ကောင်းဆန်ကကြတော့ကျွန်တော်တို့ဝန်လက်ဖောင်ဒေးရှင်းဆိုပြီးတော့ရခိုင်ဘက်မှာဟလာ
တိုင်ပွဲတွေကနေပြီးတော့ဆစ်ဆောင်ထွက်ပြေးနေကြရသူတွေကိုကူညီပေးနေတယ်။ဆိုတော့ကိုခိုင်ကောင်းဆန်သိထားသလောက်ရခိုင်ဘက်မှာလက်ရှိအခြေအနေအားဖြင့်စစ်ဘေးဒုက္ခတွေဘလောက်လောက်ရှိနေပါလဲကိုခိုင်ကောင်းဆန်
။လက်ရှိကတော့ကျွန်တော်တို့ရခိုင်မှာစစ်ဘေးဒုက္ခတွေကဒီ 35,600 ကျော်ရှိတာပေါ့နော်။ဒါကကျွန်တော်တို့ဒီ REC ရဲ့စစ်တမ်းအရပေါ့။တကယ်တမ်းပြောရင်တော့ဒီရက်ပိုင်းမှာဆိုရင်ဒီထက်ပိုများလာတဲ့အခြေအနေမျိုးရှိပါတယ်အကုန်လုံး2000ဝန်းကျင်လောက်ရှိတာပေါ့နော်အဲ့တော့ဒုက္ခတွေလို့ပြောတဲ့အချိန်မှာတော့ဒုက္ခတွေကဒီတရားဥပဒေအတိမဲ့ပြုထားတဲ့ဒီအတိမဲ့ပြုခံထားရတဲ့ဒုက္ခတွေကဒီ6000လောက်ရှိပြီးတော့မှစခန်းမရှိဘဲနဲ့စခန်းပြင်ပမှာရောက်နေတဲ့ဒုက္ခတွေကတော့ဒီ4000ကျော်ရှိတာပေါ့လေစခန်းတွင်းမှာတော့6000ဆိုတော့35000ကျော်ရှိပါ
ဟုတ်ကဲ့ဆိုတော့ကိုကိုင်ကောင်းဆန်စခန်းပြင်ပစခန်းတွင်းလို့ဘလို့ပဲခွဲသည်ဖြစ်စီဒီလူတွေဒီသူတို့နေရမှာလက်နဲ့ကိုင်ပြိဖာကကြောင့်နေလို့မရလို့သူတို့နေရကိုစွန့်ပြီးတော့ထွက်ပြေးလာကြရတာမလားခင်ဗျာ
ဟာသိရှာပါတယ်ဒီလူတွေကသူတို့ရဲ့မိခင်နေရရရော်တွေရှိပါတယ်အဲ့ဒီဒေသတွေမှာနေလို့မရတဲ့အတွက်ထွက်ပြေးလာကြတဲ့ဒုက္ခတွေဖြစ်ပါတယ်
ဆိုအဲ့ဒီလူတွေကစခန်းတွင်းမှာရှိမှတရားဝင်ဒုက္ခတွေစခန်းတွင်းမှာမရှိရင်တရားဝင်ဒုက္ခတွေမဟုတ်ဘူးဆိုတော့အဲ့ဒီလူတတ်မှတ်ထားတာကရောဟိုသဘောသဘာဝကြပါရဲ့လားကျိုးချောင်းစီလျော်ပါရဲ့လားကိုကံကောင်းဆန်းကျွန်တော်သိနားမလဲပါဘူးအဲ့ဒီဟာက
ိုဟုတ်ကဲ့ဒါကတကယ်တမ်းပြောရင်တော့ဒါအစိုးရရဲ့သမမှုအရာပြောတာပါတကယ်တမ်းကတော့ကျွန်တော်တို့ဟာဘလို့အကြောင်းမျိုးမျိုးကြောက်ပဲဖြစ်ဖြစ်နေရဲစွန့်ခေါ်လာတဲ့လူဆိုရင်ဒါတကယ်ဒုက္ခတွေဖြစ်တဲ့ဆိုတာကတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေအနေနဲ့ခံယူထားကြပါတယ်ခင်ဗ
ျဟုတ်ကဲ့ပါခင်ဗျကျွန်တော်အခုတစ်ခါဆရာဆမ်ဆိုဖက်တစ်ချက်ပြန်လဲပါမယ်ဆရာကတော့ပြောသလိုပေါ့နော်သူတို့တွေကိုယ့်နေရပြန်နိုင်ဖို့တွေသက်ဆိုင်ရာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့တနေ့အလားရမရဖတွေကျူးဆောင်တွေဝိုင်းပြီးတော့ဆွေးနွေးနေကြတိုင်ပင်နေကြညှိနှိုင်းနေကြတဲ့အချိန်မှာဒီ COVID-19 ရောဂါကြီးကဝင်လာတဲ့ခါကျတော့အဲ့ဒါကြီးအားလုံးရပ်နေတယ်ဆိုတော့ဒီစခန်းတွေအတွင်းမှာဒီ COVID-19 ရောဂါနဲ့ပတ်သက်ပြီးတော့ယောဂကုသတာမရှိအောင်ကာကွယ်ဖို့စသည်အပြင်အဲ့ဒါတွေကိုရောဆရာတို့နိုင်နိုင်နင်းနင်းလုပ်နေနိုင်ပါရဲ့လားခင်ဗျ။အ
ဲချိုးတင်ပြင်ဆင်မှုတွေတော့ကျွန်တော်တို့အသက်နိုင်ဆုံးလုပ်ထားပါတယ်။ဥပမာ KU area ဘက်မှာယော KU ဘက်ကဒီ COVID-19 ထိန်းချုပ်ကော်မတီရှိတယ်။ကျွန်တော်ဒီအစိုးရဘက်မှာယောဒီကော်မတီနဲ့ကျွန်တော်တို့အဲဖွဲ့စည်းထားပြီးမှဒီလိုဖြစ်လာလို့ရှိရင်ကျွန်တော်တို့ဘယ်လိုချိုးတင်ကာစီတတားစီမယ်ဆိုတာတော့ကျွန်တော်တို့အစဉ်တက်တော့ရှိပါတယ်။နောက်ပြီးတော့ပညာပေးအစီအစဉ်တွေကျွန်တော်တို့အားလုံးလုပ်ထားပါတယ်ဆိုတော့အခုလက်လောဆယ်တော့ကျွန်တော်တို့ဒီ IDP စခန်းနေမှာတော့အဲ COVID-19 နဲ့ပတ်သက်ပြီး positive ပြီးတော့ကျွန်တော်တို့မရှိသေးပါဘူးဒါပေမဲ့ကျွန်တော်တို့ဟိုအဲဒီဟောဘော်ဒီ alarm လို့လုပ်ထားပါတယ်ကျွန်တော်အားလုံးအစဉ်သိရှိထားပါတယ
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကိုခိုင်ကောင်းဆန်ရခိုင်ဘက်မှာကတော့ဒီထက်အခြေအနေကပိုဆိုးမယ်လို့ကျွန်တော်ခန့်မှန်းတာပဲဆရာ Samsung တို့ကချင်တို့ရှမ်းမြောက်တို့ထက်စာရင်ဘာကြောင့်လဲဆိုတော့ internet ဖြတ်ထားတဲ့အခြေအနေလည်းရှိတယ်နောက်ပြီးတော့အခုအညီကလည်းပဲပို့ပြီးတော့လိုအပ်နေမယ်လို့ကျွန်တော်ထင်တယ်ဟုတ်ပါသလားကိုခိုင်ကောင်းဆန
်ဟုတ်ကဲ့အဲအဓိကတော့ကရှင်နဲ့ကိုဟာမုံကဒီကရှင်မှာကတကြောပြန်တိုက်ပွဲဖြစ်တာကကိုနစ်ကြနေပြီဆိုတော့သူတို့မှာကတော့နေသားလေးကြနေပြီပေါ့တိုတက်မှုလေးရှိနေသေးလို့ကျွန်တော်ကယူဆမိပါတယ်ကျွန်တော်တို့ရခိုင်မှာကြတော့ဒီ2018ဒီဇင်ဘာကနေစဖြစ်လာတဲ့ဒီပြည်တွင်းစစ်ကအခုဆိုရင်ဒီနှစ်ပတ်ဝန်းကျင်ပေါ့လေအဲ့ဒီဝန်းကျင်မှာကကရှင်ထက်အများကြီးဆိုးဆိုးတဲ့ဆုံးဆုံးတဲ့ဒဏ်တွေကိုခံနေရတယ်ဟိုနော်အင်တာနက်ဖြတ်တောက်တာလေးတစ်ပိုက်ရှိတယ်နောက်အရက်ဘက်လူမှုဖွဲ့စည်းတွေကလည်းဟိုရေရှည်ကူညီပေးနိုင်မှုမရှိဘူးနောက်အစိုးရကွန်လိုက်ကဒီနိုင်ငံတကာကူညီဖွဲ့စည်းတွေကိုဝေရသွားရောက်ပြီးတော့ကူညီခွင့်မပြုတဲ့ဟာကတကယ်ကိုဟိုဆိုးဝါးတဲ့ဒီဟိုအနိဋ္ဌာယုံတစ်ခုလို့ဖြစ်တယ်ဟိုလူဂုံတိတ်ခါနဲ့နေထိုင်ရတဲ့ဒီဒုက္ခတွေမဟုတ်ဘူးပေါ့အဲ့လိုမျိုးဖြစ်နေတာကိုမြင်တွေ့နေရပါတယ်ခင်ဗ
ျဟုတ်ကဲ့နောက်တစ်ခုကဒီ COVID-19 ကာကွယ်တဲ့အခြေအနေကကာကွယ်နိုင်တဲ့အသိပညာပေးနိုင်တဲ့အခြေအနေရလဲပဲဘယ်လောက်ထိများထိထိရောက်ရောက်နိုင်နိုင်နေနေလုပ်နေနိုင်ပါလဲကိုခိုင်ကောင်းဆန
်အဲအဓိကတော့ဒီ COVID-19 နဲ့ကတကယ်တမ်းပြောရင်တော့ဟို percentage တော်တော်နေတဲ့ဟာပဲလုံနိုင်ပါတယ် COVID-19 နဲ့ပြောရင်တော့ဒီ IGP မှမဟုတ်ဘူးရခိုင်ပြည်ထဲမှာကိုနိုင်ကလည်းလုံနိုင်တဲ့အခြေအနေကတော်တော်နေတယ်နောက်တစ်ခုကဘာကြောင့်လဲဆိုတော့ဒီတချို့လူတွေရဲ့ဒီခံစားမှုပေါ့လေအထူးသဖြင့်တော့ IGP ကလူတွေကဘလို့မှ3ပေအကောနေဖို့6ပေအကောနေဖို့ဆိုတာဘလို့မှမဖြစ်နိုင်ဘူးဟိုတချို့ຫນွေပိုင်းကဆိုရင်ຫນွေအသီးမှာဆိုရင်ရေတော်တော်ရှားတယ်လက်စေဖို့ဆက်ပြဒီကလာမှလေပေါ့သူတို့အတွက်ကအဲ့တော့ဒီ covid ရေးထက်သူတို့ကဒီသူတို့ရဲ့အသက်ရှင်နေထိုင်ရေးပေါ့နော်သူတို့ရဲ့တနည်းစာကိုဘယ်လိုစားသောက်ရမလဲဆိုတော့နေထိုင်မှုတွေနဲ့သူတို့ကြုံနေရတယ်နောက်အခန်းချင်းတွေတင်မှာပဲဟိုလူတွေပြစ်ကျက်ပြီးတော့နေရတယ်ပေါ့လေဘုံကြီးကြောက်လို့စာသင်ကြောက်အဲ့လိုအဆောက်အဦတွေမှာဟိုလုံလောက်တဲ့ နေမိတ် area မရှိဘဲနဲ့ရက်တည်နေရတာပေါ့အဲ့တော့ covid ကသူတို့အတွက်ကဘာမှအရေးမကြီးဘူးသူတို့စိုးရင်လာကဒီလက်နက်ကြီးပေနဲ့သူတို့စခန်းမှာသူတို့ရိုက်ရော်တွေမှာလာကြမလဲသူတို့ရိုက်ရော်နားမှာတိုက်ပွဲဘလို့လာဖြစ်မလဲဆိုတော့စိုးရင်မုန်းတွေကဒီ covid ကိုထပ်ပို့ပြီးတော့စိုးရင်နေဆိုတော့လက္ခဏာမျိုးကိုကျွန်တော်တို့တွေ့ရပါတယ်ခင်ဗျ
ဟုတ်ကဲ့ဆက်ဆံဆိုဆရာတို့ကတော့အခုဒီဒုက္ခသည်တွေနေရပြန်နိုင်ရေးပေါ့နော်သူတို့ပြန်လည်နေရာချထားရေးသူတို့အိုးအိမ်တွေမှာပြန်ပြီးတော့ခြေဆိုင်နေနိုင်ရေးလုပ်နေတယ်ဆိုတော့အဲ့ဒီဆရာတို့ပထမ covid မတိုင်ခင်တော့စီစဉ်ထားတာမှာဘလောက်အထိခရီးပေါက်နေပြီလဲဆရာ
အဲဒီပထမဒီကိုဗစ်မတိုင်ခင်တော့ကျွန်တော်တို့အဲနှစ်ဖက်အစိုးရနဲ့ကျွန်တော်တို့ညှိနှိုင်းတိုင်ပင်ပြီးမှဒီ18ရွာပြန်ဖို့ကျွန်တော်တို့ဟိုစီစဉ်ထားတာတွေရှိတယ်အဲအခုကိုဗစ်ဖြစ်တော့လဲကျွန်တော်တို့လုပ်နိုင်တဲ့နေရာတွေရှိတယ်ဆိုတော့အခုဥမာကျွန်တော်ပူတော်ဘက်မှာဆိုရင်ကျွန်တော်အခုဒီပြန်နေနေရာချထားရေးအဲစခန်းတခုကျွန်တော်တို့အခုအဆင့်တင်ဖြစ်နေပြီအဲ့ဒါမျိုးပေါ့အဲကျွန်တော်တို့အခုဟိုဒီကိုဗစ်ဖြစ်ပေမဲ့လဲကျွန်တော်တို့လုတ်ဆောင်လုတ်တို့ရတဲ့အရာတွေနောက်ပြီးမှဒီ balatrasis fire မထူးဖြစ်ခဲ့တော့လဲဟိုပြဿနာမရှိနိုင်တဲ့နေရာတွေကိုကျွန်တော်ရွေးချယ်ပြီးမှအခုလုပ်ဖို့အဲစီစဉ်တာတော့ဟိုဒီ process ကတော့အဲ့လိုသွားနေပါတယ်ခင်ဗျာ
ဟုတ်ကဲ့ဆိုတော့အဲ့ဒီလိုဒုက္ခသည်တွေပြန်ပြီးတော့နေရာချထားရေးကိစ္စမှာအခုအကြီးဘသူတွေစီကရနေပါလဲဆရာဆမ်ဆွန
်အခုကျွန်တော်တို့လောလောဆယ်ဆိုဒီ Nippon Foundation ကအကူအညီရပါတယ
်ဟုတ်ကဲ့ Nippon Foundation ကအကူအညီပေးတယ်ဆိုတော့အဓိကကလက်နက်ကင်ဖွဲ့စည်းဖြစ်တဲ့ KIA နောက်တစ်ခုကအစိုးရဘဲတက်မတော်ဘဲသူတို့စီရောဗာများကူညီပါတယ
်အဲလောလောဆယ်ဆယ်တော့သူတို့စီကတော့ကျွန်တော်တို့ဘာမှမရသေးပါဘူးဒါပေမဲ့လက်တွဲလှုပ်ဆောင်ပြီးမှဥမာအစိုးရဘဲဆိုရင်ကျွန်တော်ဒီအဲဒီပြန်လည်နေရာချထားရေးအစီအစဉ်မှာဒီမြေပိုင်ဆိုင်မှုတို့နောက်အကြောင်းဆောက်တာတို့ကျမ်းမာရေးတို့ကြတော့အစိုးရဘက်ကနေကူညီရမှာဖြစ်ပါတယ
်ဟုတ်ကဲ့ကောကိုခိုင်ကောင်းဆိုင်ရေဒါကတော့ဒါကချင်းနဲ့ဆန်တော့ဖက်ကတော့ဘီနိုဝင်ဖြစ်စီအလင်းရောင်လေးမြင်နေရတာပေါ့နော်ဒီဒုက္ခသည်တွေကိုဦးကိုရင်ပြန်နိုင်မှုပြန်ပြီးတော့နေထိုင်လုပ်ကင်စားတော့နိုင်မှုအလင်းရောင်လေးမြင်နေရတဲ့အလားလာရှိနေပြီဆိုတော့ဒါဝမ်းသာစရာပါဆိုတော့ရခိုင်ပြည်နယ်ဘက်မှာကတော့အဲ့ဒီလိုအလင်းရောင်မြင်ရဖို့နေနေတာတာတနေ့တနေ့စားဖို့တော့ဖို့ပဲတွေးနေရအောင်ပါဆိုတော့ခိုင်ကောင်းဆိုင်တို့အဖွဲ့အစည်းတွေဟလာအကူအညီထောက်ပံ့နေတာကနိုင်နိုင်နေနေရှိပါရဲ့လားလုံလုံလောက်လောက်ပေးနေနိုင်ပါရဲ့လားကိုခိုင်ကောင်းဆိုင်
ကျွန်တော်တို့အနေနဲ့ကတော့ဒီရဖက်ဖွဲ့စည်းတွေကသူတို့ပေးနိုင်တဲ့ဟိုလီမိတ်ပေါ်လေကန့်သတ်မှုတော်တော်နေပါတယ်။ဘာကြောင့်လဲဆိုတော့ဟိုမနိုင်တဲ့ဝန်ကိုထမ်းနေရသလိုပဲဖြစ်တယ်။ကျွန်တော်တို့ဒီရခိုင်မှာဆိုရင်အဓိကတော့ရဖက်ဖွဲ့စည်းတွေကပြည်တွင်းပြည်ပအလူရှင်တွေကပို့ပြီးတော့အားစိုက်ပြီးလူကြတာရှိတယ်။အဲနောက်တစ်ခုကတော့ဒီနိုင်ငံတကာအဖွဲ့ကတော့တချို့ရှိတယ်ဒါပေမဲ့အစိုးရရဲ့ကန့်သတ်ထားမှုကတော့ရောက်မလူရဘူးရဖက်ဖွဲ့စည်းတွေတောင်မှတော်မယ်ဆိုရင်သူတို့စီမှာခီးတော်လာခွင့်တွေတောင်းရမယ်ဆိုတော့ကန့်သတ်မှုတွေကလည်းဒီအလူတကယ်လိုအပ်တဲ့ဒုက္ခသည်တွေအတွက်အဟံတာကြီးတွေဖြစ်နေတာကိုတွေ့ရပါတယ်ခင်ဗ
ျဟုတ်ကဲ့ဆက်ဆံဆိုကျွန်တော်ခုနကတော့ဆရာတို့ဒီပြန်လည်နေရခြားတိုင်းကိစ္စလုပ်နေတယ်ဆိုတော့အဲ့ဒီလိုလုပ်နေလှုပ်ဆောင်နေတဲ့နေရာမှာဆရာအဓိကအခက်အခဲရှိတယ်ဆိုရင်ဘာများရှိလဲဆရာ
အခက်အခဲကတော့ကျွန်တော်တို့ဟောပေါ့ဒီမူလနေရာမြေနေရာကိုကျွန်တော်တို့ဒီနောက်အုပ်စုရှိတာပေါ့မိမိနေရပြန်တဲ့ဒီအုပ်စုကြတော့ပြဿနာမရှိဘူးဒါပေမဲ့အခုကျွန်တော်တို့ဒီမူလနေရာကိုမပြန်ရဲဘဲနဲ့နေရအတိတ်ရှာတဲ့နေရာမှာကျတော့ပြဿနာကတော့ကျွန်တော်မြေပိုင်ဆိုင်ရေးကိစ္စဖြစ်ပါတယ်ဒါပေမဲ့ကျွန်တော်ဒီအချင်းချင်းဆိုတော့ကျွန်တော်ဒီတို့စီမှာချင်းကပ်ပြီးမှကောင်းကောင်းမွန်မွန်ပေါ့ဒီပူဇံပုံငွေပါတွေထက်ပြီးမှကျွန်တော်ဒီအစဉ်ပြောင်းတော့လုပ်ပါတယ်အဲ့ဒါမျိုးတော့
ကျွန်တော်သိမရှင်းတာဆရာအချင်းချင်းဆိုတော့ကအဲ့ဒီမြေကဘယ်သူစီရနေဆရာတို့ကဟိုတောက်ပါဥပမာ
ကျွန်တော်ဟုတ်ကဲ့ဟုတ်ပါအမကျွန်တော်ပူတောက်ဦးဆိုရင်ကျွန်တော်ကချင်ပြည်မှာရှိတဲ့ကျွန်တော်ဒီဟိုကချင်တိုင်းသားမှာရှိတဲ့ဒီရဝမ်တို့ဒီစုရုစီမှာကျွန်တော်တို့ကဟိုချင်းကပ်ပြီးမှဒါကျွန်တော်ကချင်ပြည်နယ်သားအချင်းချင်းဖြစ်တဲ့အတွက်ကြောင့်မလို့သူတို့ရဲ့ပိုင်ဆိုင်တဲ့ဒီမြေလွတ်မြေရိုင်းပေါ့မြေလွတ်မြေရိုင်းဆိုပေမဲ့လည်းပိုင်ဆိုင်မှုတွေရှိလို့ရှိကြတယ်ဆိုတော့အဲ့ဒါကိုကျွန်တော်တို့ကဒီအနည်းငယ်ရန်ပုံငွေတွေပေးပြီးမှအဲ့ဒါမျိုးညှိနှိုင်းယူရတဲ့ကိစ္စရှိပါ
ဟုတ်ကဲ့ဆိုတော့အဲ့ဒါကအစိုးရနဲ့မဆိုင်ဘူးပေါ့ဟလားအဲ့ဒီမြေကိစ္စ
အစိုးရကအဲ့ဒါမျိုးကျတော့သူကအတင်းအဓမ္မဒီတွားပြီးမှဟို peace ဟောပေါ့ဒီအဓမ္မဒီပေါ့အတင်းအဓမ္မဟိုပေးပါဆိုတော့အစိုးရကသူတို့မဆောင်ရပြပါဘူး
ဟုတ်ကဲ့ဆိုတော့
ကျွန်တော်တို့ညှိနှိုင်းရပါတယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆိုင်ရခိုင်မှာကြားတဲ့အခါကျတော့တချို့ဒုက္ခသည်တွေကတော့အစိုးရကအတိမတ်ပြုထားတဲ့ဒုက္ခသည်စခန်းပေါ့ဗျာအဲ့ဒီအထက်မှာနေလို့ရတယ်တချို့ဒုက္ခသည်တွေကကျတော့အဲ့ဒီစခန်းထဲကိုမရောက်ဘူးအဲ့ဒါကဘာကြောင့်မရောက်တာလဲအဲ့ဒီဒုက္ခသည်တွေရှိတဲ့နေရာတွေကိုရောဘာကြောင့်တရားဝင်ဒုက္ခသည်စခန်းတွေပြီးအတိမတ်ပြုနိုင်တာလဲ
အဓိကကဒီအစိုးရမှာတမတ်ထားတဲ့နေရာကဟိုပြင်ဆင်ထားတဲ့နေရာတော်တော်နေပါတယ်ဒီကြောက်တော်မြို့နယ်မှာရှိတယ်မြောက်ဦးမြို့နယ်မှာရှိတယ်နောက်ပုံညွန်းနောက်ဘူးတီမှာပေါ့ဒါပေမဲ့သူတို့ဆောက်ထားတဲ့တကယ်ဆောက်ထားတဲ့ area ဟ ဟိုအဆောက်တွေပေါ့နော်အဲ့ဒါတွေနဲ့တကယ်ဒုက္ခတွေတွေနဲ့တွက်မယ်ဆိုရင်ကဟိုဆရာခိုင်နှုံးစာလောက်ပဲရှိမှာပေါ့အဲ့လိုအခြေအနေမျိုးပဲဖြစ်တယ်နောက်တစ်ခုကအစိုးရရဲ့ဥပခာပြုမှုပေါ့နော်အစိုးရလို့ပြောရင်ကျွန်တော်တို့ဒီပြည်နယ်အစိုးရကိုယ်နိုင်ကလည်းဘာမှလုပ်ပိုက်ခွင့်မရှိဘူးဟိုတာဝန်ခံမှုတာဝန်ယူမှုအားနေတာတွေ့တယ်ထို့နည်းအပြင်ကျွန်တော်တို့ဒီပြည်တော်စုအစိုးရကိုယ်နိုင်ကလည်းဒီလွတ်တော်မှာဒုက္ခတွေရေးဆွေးနွေးတဲ့အခါတိုင်းကိုညှိစံပေးရှားခြင်းခံနေရတယ်အဲ့တော့ရခိုင်မှာရှိတဲ့ဒီစစ်ဘေးဒုက္ခတွေကဒီအစိုးရရဲ့ဥပခာပြုမှုကိုခံနေရတာပေါ့နော်လစ်လျူရှုတာကိုခံနေရတယ်အဲ့ဒါကြောင့်ဒီသူတို့ရဲ့နေထိုင်မှုကပိုပြီးတော့အော်လုံချုံမှုမရှိဘဲနဲ့ဒီအရက်အဖွဲအစည်းတွေနောက်ဒေတာခံတွေနောက်လွှတ်တော်ကိုယ်စားလှယ်တချို့ရဲ့ချိုးပန်းမှုတွေရဲ့နေရာတွေနောက်ရတန်ကားတွေရဲ့အဆောက်တွေပေါ့လေအဲ့လိုမျိုး area တွေမှာပဲဟိုနေထိုင်ကြရတာ
ဟုတ်ကဲ့ဟိုဆိုတော့ကိုယ်ကန်ကောင်းဆိုင်ဟိုတလောတော့ကဒီလွှတ်တော်ကိုယ်စားလှယ်တော့ခင်စောဝေတို့ဦးစီးပြီးတော့ဇတိတောင်ဘက်မှာဒုက္ခတစကန်စောက်တယ်အဲ့ဒါကိုအစိုးရကလက်မခံဘူးဆိုတော့ရက်ရက်ခိုင်းနေပေါ့နော်ဆိုတော့အဲ့ဒါဘာတဘောလဲဒီလူကတွေကိုကူညီဖို့စကန်စောက်တာပဲဘာဖြစ်လို့ရက်ခိုင်းရတာ
အတီးကတော့ဒီဒါကဟိုရက်ခိုက်တဲ့အပိုက်ကတော့ဒီရက်ခိုက်ပြင်းနေအစိုးရကထုတ်ပြန်နေစပေါ့နော်အဲအဲ့ဒီရသေးတောင်မှာကတကယ်တမ်းကလည်းဒီဒုက္ခသစ်တွေကဟိုတော်တော်လေးကိုများတာပေါ့ရသေးတောင်မြို့ဆိုရင်ကျွန်တော်တို့ဒီဒုက္ခတွေက16,000တော့ရှိတယ်အဲ့တော့အဲ့ဒီမှာရရတဲ့အကြောင်းရင်းကတော့ဘာကြောင့်လဲတော့မသိဘူးဒါမဲ့သူတို့ပြောတာတော့ဒီဟိုမြို့နယ်အုပ်ချုပ်ရေးမှုကိုဟိုတည်င်းပို့ပါပေါ့တည်င်းပို့ပြီးမှစောက
်
ကျွန်တော်တင်တဲ့ဒါကလည်းဟိုစာထုတ်ပေမဲ့လို့ဒီရသေးတော်မှာချိနေတဲ့ဒီပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးသွန်းနိုင်နောက်ဒီလွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေတို့ရဲ့ချိုးပန်းမှုပေါ့လေနောက်ရဖတ်ပိုစတီဗာပူပေါပါဝင်မှုကြောင့်တော့အခုတည်းတော့ဟိုစောက်လက်စပါဆောင်နေတာလေလက်ရှိစောင်းနေပါတယ
်စတန်စောင်းနေတယ်ပေါ့ဟာလ
ာမှာတော့ဟန်တာမှုတော့မရှိတော့ပါဘူးဟုတ်ကဲ
့ဩဟုတ်ပြီဆိုတော့ system ဆိုတော့ system လို့ပဲကြပဲကြတဲ့အခါကျတော့ဒီ Nippon Foundation ရဲ့အကူအညီနဲ့ပဲဒီဒုက္ခသည်တွေနေရာပြန်လဲချထားဖို့လုပ်တယ်ဆိုတော့အစိုးရကတော့တိမာပေါ့နော်ဒီဒုက္ခသည်တွေနေရာ
ပြန်လဲချထား
ဖို့လုပ်နေတယ်ဆိုတော့တိတော့ဟလာကူဖို့တခုခုအကူအညီပေးဖို့ဒါမှမဟုတ်နှိမ့်နိုင်ဖို့ဘာညာအဲ့လိုမျိုးဘာမှမရှိဘူးလားအစိုးရဘက်ကအ
ဲလောလောဆယ်ဆယ်တော့သူတို့ဘက်ကအစိုးရဘက်ကတော့အဲ့ဒီသူတို့ဒီအုပ်ချုပ်ရေးရဒီအကူအညီတဲ့စိတ်ပိုင်းမှာပဲဥမာဟိုခက်ခဲမှုတွေရှိရင်ဥမာလမ်းပန်းဆက်တွေရေးမှာဟိုခက်ခဲမှုတွေရှိရင်တို့ဒါဟိုပါမစ်တွေပေးမှာပေါ့နော်အဲ့ဒါမျိုးတွေပေါ့အဲ့ဒီအုပ်ချုပ်ရေးဘက်မှာကပဲအုပ်ချုပ်ရေးဘက်ကပဲတို့ကူညီပူရှိပါတယ
်ဟုတ်ကဲ့
အဲ့ဒီ funding ဘက်မှာကျတော့ကျွန်တော်က Nippon Foundation ကဟိုကျွန်တော်တို့ဒီအသုံးပြုပါဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့နောက်တစ်ခုကကချင်း KIA အနေနဲ့ကရော
အဲကျွန်တော်တို့ကဒီနေရပြန်ရေးမှာနောက်ဆိုရင်အဲ့ဒီဟောပေါ့ဒီတချို့ယွာတွေဆိုရင် KL ဘက်မှာရှိတဲ့ယွာတွေလည်းဟိုလာဖို့ရှိပါတယ်ဆိုတော့ပြန်မယ်ဆိုရင်တော့ဒီယွာမှာရှိတဲ့လူတွေက KL control ရမှာရောဒီ source control မှာရှိတဲ့လူတွေအလုံးတပြိုင်နက်ပြန်ဖို့ရှိပါတယ်ဒါပေမဲ့အဲ့ဒါကတော့ကျွန်တော်လုပ်ဖို့ခက်ခဲပါအောင်မယ်ဘာကြောင့်လဲဆိုတော့ကျွန်တော်စီမှာအာမခံချက်မရှိဘူ
းဟုတ်ကဲ့
အခုကျွန်တော်လုပ်တာကပြဿနာမရှိမနေမရှိနိုင်မဲ့နေရာနဲ့ရှိခဲ့တော့လေဟိုကျွန်တော်တို့ NDA မဖြစ်မဲ့နေရာတွေကိုရွေးချယ်ပြီးအရင်လုပ်ချင်းဖြစ်ပါတယ
်ဟုတ်ကဲ့ဆိုအဲ့ဒီဟာကလက်ရှိကျွန်တော်တို့ရှိနေတဲ့ဒုက္ခတွေထဲမှာအရင်အတွက်ဘလောက်လောက်အဲ့ဒီလိုပြန်ပြီးတော့ဟိုအခြေဆိုင်နေထိုင်ခွင့်ရကြမှာလဲ
အဲကျွန်တော်တို့အခုတော့ဒီအင်ချီ1000ကျော်ကိုကျွန်တော်တို့အရင်ဆိုပါပေါ့ဒီနေရာချထားဖို့ရှိပါတယ
်အင်ချီ1000ကျော်ဆိုတော့အကြမ်းပြင်းကျွန်တော်တို့လူရေ 4-5000 ပေါ့နော
်အဲဟုတ်တယ်ဟုတ်တယ်
ကျန်တာဒါလူကြီး5000ဆိုတော့ပြောရမယ်ဆိုရင်တော့စုစုပေါင်းဒုက္ခသည်အစီအတွက်ရဲ့အနေအချင်းလို့ပဲပြောရအောင်ပါဘာ
အနေအချင်းပဲဟုတ်ကဲ့
ကျန်တဲ့လူတွေကဒီလိုပဲဒုက္ခသည်စကမ်းထဲမှာဆက်ပြီးတော့နေကြရအောင်ပါပဲ
ဟုတ်ပါတယ်ဟုတ်ပါတယ
်နောက်တစ်ခုက
ဒီတော့ကျွန်တော်လုပ်ဖို့ရှိပါတယ
်ဟုတ်ကဲ့အဲ့ဒီဒုက္ခသည်စကမ်းတွေကကလေးတွေရဲ့ပညာရေးကရောအခုကတိုက်ပွဲတွေမရှိဘူးဆိုတော့ကလေးတွေပညာရေးပါညာရောလုပ်နေနိုင်မှာလားဆရာဆမ်ဆို
အာပညာရေးကတော့ကျွန်တော်တို့တော့ဒီမြို့ထဲမှာဟိုရောက်လာတဲ့ IDP တွေရဲ့ကလေးတွေပညာရေးကတော့ကျွန်တော်တို့ဒီကောင်းတယ်လို့ဆိုရပါမယ်ဒါပေမဲ့ဒီနယ်ဆက်မှာရှိတဲ့ IDB ကမ့်ရဲ့ရှိမှာရှိတဲ့ကလေးတဲ့ပညာရေးကတော့ကျွန်တော်တို့အတွက်ဟိုအနာဂတ်အတွက်ကျွန်တော်တို့အမြင်တမ်းမှပဲဒီစိုးရင်ပူပါမှုရှိပါ
ဟုတ်ကဲ့ဆရာဆမ်ဆွန်အနေနဲ့ဆရာဆမ်ဆွန်အနေနဲ့ဒီကချင်ပြည်နယ်ရှမ်းမြောက်ဒုက္ခသည်တွေအားလုံးရဲ့ရေပုံရအချိန်ဒီအားလုံးကိုခြုံပြီးတော့ပြောမယ်ဆိုရင်ဒီဒုက္ခသည်တွေအရင်နဲ့ပတ်သက်ပြီးဆရာဆမ်ဆွန်အတိအကဘာများပြောချင်ပါသလဲ
ကျွန်တော်ကတော့ဒီဒုက္ခသည်တွေအားလုံးကမူလနေရပ်ကိုပြန်ချင်တယ်ဆိုတော့ကျွန်တော်ဒီမူလနေရာကိုပြန်ပို့ရဲ့အဓိကတော့ခုနပြောတဲ့အတိုင်းအာမခံချက်ရှိရမယ်ပေါ့ကျွန်တော်အားလုံး
ပြောပြောနေတဲ့ဂုံတိတ်ခါရှိစွာပြန်ရင်းနဲ့လုံခြုံစိတ်ချစွာပြန်ရင်းကတော့အဓိကဖြစ်တယ်။အဲ့ဒါဖြစ်ဖို့အတွက်တကတော့ဒီကျွန်တော်တို့ဒီစစ်တပ်ရဲ့ဒီစခန်းတချို့ကိုကျွန်တော်တို့ဒီဟောပေါ့ဒီရုပ်သိမ်းဖို့လဲလိုပါမယ်။ဟောစစ်တပ်ဆိုတဲ့နေရာမှာနှစ်ဖက်ပေါ့နော်ဒီအစိုးရရဲ့
ဖက်တဲ့နှစ်ကိုင်းတက်တယ်ပေါ့
။ဟုတ်ပြီ။နောက်ပြီးမှမိုင်းတွေရှင်းနေပြရမယ်။အဲနောက်ပြီးမှအာမခံချက်တစ်ခုခုပေါ့ဟိုမှာ bilateral ceasefire အဆင့်လောက်တော့လုတ်ပြီးမှအနေနဲ့ပြင်ရင်းကိုလုပ်ရင်တော့ဒါကျွန်တော်တို့ကချင်းနဲ့ဆက်မြောက်မှာရှိတဲ့ဒီကျွန်တော်တို့ IDP တွေရဲ့ဟိုအရေးကတော့ဟိုပြီးသွားလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဟုတ်ကဲ့ကိုခိုင်ကောင်းဆန်အနေနဲ့ရောတောက်လျှောက်ဒီရခိုင်ပြည်ဘက်ကဟလာဒုက္ခသည်တွေကိုအကူအညီပေးလာတာဆိုတော့ဒီဒုက္ခသည်တွေအရေးနဲ့ပတ်သက်ပြီးတော့ကိုခိုင်ကောင်းဆန်ဘာများအဓိကပြောချင်ပါလဲ
အဓိကတော့ကျွန်တော်တို့လက်ရှိဒီဒုက္ခသည်တွေကဒီဂုံသိခါရှိစော်နေထိုင်ဖို့ပေါ့နော်သူတို့အမိုးအကာအောက်မှာရောက်မနေသေးဘူးအဲ့တော့အမိုးအကာပေါ့လေသူတို့ရဲ့ဒီလုံခြုံတဲ့နေထိုင်တဲ့ဝန်းကျင်နောက်သူတို့ရဲ့စားဝတ်နေရေးအတွက်ပုံမှန်ထောက်ပံ့တဲ့အစိုးရကတော့၎င်းနိုင်ငံတကာအဖွဲ့အစည်းကတော့၎င်းပုံမှန်ထောက်ပံ့တဲ့ထောက်ပံ့မှုပေါ့အဲ့ဒီမှာတော့ကျန်းမာရေးဆောင်ရှောက်မှုပါရမယ်နောက်ပညာရေးပေါ့နော်ကလေးတွေကျောင်းနေတဲ့ကလေးတွေရဲ့ကျောင်းနေဖို့အခွင့်အလမ်းပေါ့အဲ့လိုမျိုးထည့်သွင်းစဉ်းစားရမယ်နောက်တစ်ခုကတော့အရေးကြီးတာကတော့အင်တာနက်ပိတ်ဆို့ထားမှုပေါ့နော်ဒါကတကယ်တမ်းပြောရင်ဒီသတင်းရှက်လက်ကိုရယူမှုကိုပိတ်ပင်နေဆိုတာလူခွင့်ရရှုပ်ဖောက်မှုမြောက်တယ်ဆိုတာကိုအစိုးရအနေနဲ့လည်းသတိရှက်ဖို့လိုတယ်လို့ပြောချင်ပါတယ်။ဘာကြောင့်လဲဆိုတော့ဒီအင်တာနက်ပိတ်ဆို့ထားတဲ့အတွက်ဒီဒုက္ခသည်တွေရဲ့လိုအပ်ချက်တွေဘာဖြစ်နေလဲတော့အကူအညီပေးမဲ့လူတွေကလည်းတော့အကူအညီပေးလို့မရဘူးပေါ့အဲ့လိုမျိုးအခြေအနေမှာဖြစ်နေတယ်။အဲ့တော့ဒီသတင်းရှက်လက်ကရယူဖို့အတွက်ကဒီအင်တာနက်ကိုအမြန်ဆုံးဖွင့်ပေးဖို့လိုအပ်တယ်။နောက်တစ်ခုကတော့ဒီဒုက္ခသည်တွေကလည်းဒီသူ့ဒေသကိုပြန်ရှင်ကြတယ်သူတို့ရဲ့သမွေကြောက်အတွက်ရောနောက်တစ်ခုကကျွန်တော်နိုင်ငံကညီချမ်းရေးလမ်းကြောင်းကိုသွားနေတဲ့အခါကျတော့ဒီညီချမ်းရေးဖြစ်စဉ်မှာအေးဟိုထစ်ထစ်ဝင်ရောပါဝင်ဖို့ဆိုအစိုးရအနေနဲ့သဘောထားကြီးစော်နဲ့သူတပင်းတော့အစိုးရတက်မတော်ပေါ့လေအစိုးရနဲ့တက်မတော်သဘောထားကြီးစော်နဲ့ဟိုဆွေးနွေးပွဲကိုဖိတ်ခေါ်ဖို့လိုအပ်တယ်။နောက်ဒီဒုက္ခသည်တွေအတွက်ဆိုရင်တော့အဓိကသူတို့ရဲ့ဂုံတိတ်ခါကြီးစော်နဲ့သူတို့ရဲ့မိခင်ဒေတာပေါ့လေမိမိရဲ့ရော်ကိုအမြန်ဆုံးပြန်နိုင်အောင်ပေါ့မပြန်နိုင်ခင်ဆက်ကြမှာတောင်မှကျွန်တော်တို့ဒီသူတို့ရဲ့ဟိုလုံခြုံတဲ့ဂုံတိတ်ခါကြီးစော်နေထိုင်တဲ့နေရာထိုင်ခင်းတွေဖန်တီးပြီးဖို့ဟိုအရေးကြီးမယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဒေါက်တာကလမ်ဆမ်ဆွန်ကိုခိုင်ကောင်းဆန်နှူးစလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်
ကချင်တချင်းခရီးအဖွဲ့ချုပ်ဥက္ကဋ္ဌဒေါက်တာကလမ်ဆမ်ဆွန်ဝင်လက်ဖောင်ဒေးရှင်းဒါရိုက်တာခိုင်ကောင်းဆန်တို့ဆွေးနွေးသွားကြတာပါကိုဗစ် -19 အရေးပေါ်အခြေအနေကြောင့် VOA စီစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထိုးလွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လီတိုင်းအစီအစဉ်နေရာမှာယာယီအစားထိုးထိုးလွှင့်နေတာဖြစ်ပါတယ် VOA စီစဉ်တွေကိုအားသနာဖြင့်ကြည့်ရှုကြရတဲ့အတွက်ကျေးဇူးအထူးကျေးရှိပါတယ်ကျွန်တော်ကြော်ကြော်သိပါခင်ဗျာ
အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုကြီးညာပေးပါမယ်အမေရိကန်ရဲတပ်ဖွဲ့အတွင်းပြုပြင်ပြောင်းလဲရေးတချို့လုပ်ဖို့ညွှန်ကြားမဲ့သမ္မတအမိန့်ဒီကနေ့အင်္ဂါနေ့မှာသမ္မတထရမ့်လက်မှတ်ရေးထိုးဖို့စီစဉ်ထားပါတယ်။သမ္မတအမိန့်မှာရဲတပ်ဖွဲ့အနေနဲ့အကောင်ဆုံးစံနှုန်းနဲ့ကျင်းဝတ်တွေကိုအားပေးချီမြှောက်ဖို့ပုံမော်လှုပ်ဆောင်သွားရေးတွေပါဝင်လိမ့်မယ်လို့လည်းအစိုးရအစင်မြင့်အရာရှိသူကမနေ့တုန်းကပဲပြောဆိုခဲ့တာပါ။အခြေအနေတင်းမာမလာအောင်ထိန်းတဲ့နည်းလမ်းတွေနဲ့အင်အားသုံးရမယ့်စံတမချက်တွေကိုလိုက်နာဖို့ရဲတပ်ဖွဲ့ကိုလေ့ကျင့်မိမဲ့ဖွဲ့အစည်းတွေထူထောင်ဖို့လည်းအဓိကအချက်တစ်ခုအနေနဲ့ပါဝင်မယ်လို့သမ္မတအမိန့်နဲ့ပတ်သက်ပြီးတော့တနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။စိတ်ကျမ်းမာရေးပြဿနာဒါမှမဟုတ်မူရည်ဆေးဆွေးနေသူတွေလို့အကြမ်းဖက်လို့ရမဟုတ်တဲ့ကိစ္စတွေကိုကန့်တွဲဖြေရှင်းရတဲ့အခါမျိုးမှာလူမှုဝန်ထမ်းတွေနဲ့ရဲတပ်ဖွဲ့ဝင်တွေပူးပေါင်းဆောင်ရွက်ဖို့တိုက်တွန်းတာမျိုးလည်းပါဝင်မှာပါ။အမေရိကန်ရဲတပ်ဖွဲ့ပြုပြင်ပြောင်းလဲရေးလုပ်ဖို့ကွန်ဂရက်လွှတ်တော်မှလည်းပြင်ဆင်နေပါတယ်။အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ကြမ်းကြမ်းတတန်းဖန်ဆီးမှုတွေရပ်တန့်ရေးတောင်းဆိုဆန္ဒပြပွဲတွေဂျော့ဂျီယာပြည်နယ်အတ္လန်တာမြို့မှာအရှိန်မြင့်လာနေပါတယ်။မင်နီဆိုတာပြည်နယ်မှာလူမဲအမျိုးသား George Floyd ရဲတို့ဖန်ဆီးစဉ်တိတ်ဆုံးခဲ့ရပြီးသုံးပတ်အကြာပြီးခဲ့တဲ့ရက်ပိုင်းကပဲနောက်ထပ်လူမဲအမျိုးသား Rashad Brooke ရဲကတနက်နေ့ပြည်လို့တိတ်ဆုံးခဲ့တာကြောင့်ဆန္ဒပြပွဲတွေအရှိန်မြင့်လာတာပါ။လွှတ်တော်အမတ်တွေရှိရာလွှတ်တော်အဆောင်ပြင်ဖက်မှာတနင်္လာနေ့ကလူတစ်ထောင်ကျော်စုဝေးခဲ့ကြပါတယ်။ဆန္ဒပြပွဲကိုတော့တရားမျှတမှုရှိရေးတောင်းဆိုလှုပ်ရှားကြတဲ့ NAACP အပါဝင်ပြည်သူ့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကအစီအစဉ်ခဲ့တာပါ။မြောက်ကိုရီးယားကပြခဲ့တဲ့သတင်းပါတဲ့ချင်းချောက်ပြောဆိုထားတဲ့အတိုင်းတောင်ကိုရီးယားနိုင်ငံနဲ့နယ်စပ်မှာရှိတဲ့နှစ်နိုင်ငံဆက်ဆံရေးရုံးကိုဖောက်ခွဲဖျက်ဆီးလိုက်ပါတယ်။ဒီကနေ့မနေ့3နိုင်လောက်မှာနယ်စပ်အနားမှာပောက်ကွဲတန်းကြပြီးတော့မိခိုးတွေတွေ့ရတယ်လို့တောင်ကိုရီးယားသတင်းတွေမှာဖော်ပြတာပါ။ ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်သတရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးဇူးတင်လာပါသေးရှင်ကျေးဇူးအများကြီးပါ
This program has come to you from the Voice of America, Washington.